Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တံမြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ16ရက်အင်္ဂါနေ့မနက်အတန်လွင့်အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီတိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနေ့ပဲအစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့ ICC နိုင်ငံကရာဇဝတ်ခွန်ရုံးကအလို့ရှိနေတဲ့ဆူဒန်သမ္မတကိုတောင်အာဖရိကနိုင်ငံကထောက်ခေါက်ခွင့်ပြုလိုက်ပါတယ်လီဗျားနိုင်ငံအတွင်းမှာရှိတဲ့ Al-Qaeda ကောင်းဆောင်တူကိုအမေရိကန်ကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်အရင် American သမ္မတဟောင်းတွေရဲ့တားနဲ့ညီဖြစ်သူ Jeb Bush 2016ခုနှစ် American သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်းပြမယ့်အကြောင်းတည်ဝင်ကြေညာလိုက်ပါပြီ။ဒီလိုနိုင်ငံတကာသတင်းတွေကိုတော့မအင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ဒီမနက်ခင်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံရမှုအပေါ်စိုးရိမ်ပူပန်ကြောင်
း I am particularly concerned about the persecution of the Rohingya community in Myanmar.
ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောကြားသွားတာပါ။ဒီသတင်းနဲ့အတူကိုကန့်စစ်ရေးနောက်ဆုံးရအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုယ်စော်ဝင်းနိုင်နဲ့မှအင်ဂျင်နိုင်တို့ကကြေညာပေးကြမှာပ
ါ။ဆူဒန်သမ္မတအိုမာအယ်ဘရှားဟာပရီတိုရီးယားမှာရှိတဲ့တရားရုံးတစ်ခုကသူ့အပေါ်ရာစီရာဇဝမှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်တွေနဲ့ဖမ်းဆီးသင့်မသင့်ဆုံးဖြတ်ချက်ချထားတဲ့အချိန်အထိတိုင်းပြည်တွင်းမှာဆက်ရှိနေဖို့အမိန့်ပေးထားတာကိုအာခံပြီးတော့တောင်အာဖရိကကနေသူ့ရဲ့နိုင်ငံကိုတင်းတင်းလာနေမှာလေကြောင်းခီးကနေပြန်သွားခဲ့ပါတယ်။ခတ်ထွန်းမြို့ကိုဆက်ရောက်လာချိန်မှာရိုးရာဝတ်စုံဖြစ်တဲ့အဖြူရောင်ဝတ်စုံကိုဝတ်ဆင်ထားတဲ့မစ္စတာဘာရှားဟာလက်ထဲကကျိန်တုပ်ကိုဝေယမ်းပြီး God is great ဖျားသခင်ဟာအကြီးမြတ်ဆုံးဖြစ်တယ်လို့အော်ဟစ်ကြွေးကြော်ခဲ့ပါတယ်။မစ္စတာဘာရှားဟာအာဖရိကသမဂ္ဂညီလာခံတက်ရောက်ဖို့အတွက်ဂျိုဟန်နက်စ်ဘတ်မြို့ကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူအဲ့ဒီကိုရောက်ရှိနေချိန်မှာနိုင်ငံတကာတရားရုံးကနေသိခါမှာခင်ဗျာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကသူ့ကိုဖမ်းဆီးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။သူဟာ2003ခုနှစ်အတွင်းအာရဗ်ပြည်သူစစ်တွေကတဖားမှာဖြစ်ပွားခဲ့တဲ့လက်နက်ကင်ပြိပခါကိုနှိမ်နှင်းတာကိုသူ့ရဲ့တပ်ကိုဆစ်လွတ်ပြီးတော့ထောက်ခံမှုပေးခဲ့ပြီးရာဇဝမှုတွေလူသားချင်းအပေါ်ကျွလွန်တဲ့ရာဇဝမှုတွေကိုကျွလွန်စေခဲ့တယ်လို့ ICC နိုင်ငံတကာရာဇဝခုံရုံးကဆွဲချက်တင်ထားတာဖြစ်ပါတယ်။ဒါပေမဲ့မစ္စတာဘာရှားဟာအချိန်တော်ကြာကလေးကနိုင်ငံတကာရာဇဝခုံရုံးရဲ့ဆုံးဖြတ်ချက်ပေါ်အန်တုနေခဲ့တာဖြစ်ပါတယ်။
လီဗျားနိုင်ငံမှာအမေရိကန်တိုက်လေယာဉ်နှစ်စင်းကနေအလေးချိန်225ကီလိုဂရမ်ရှိတဲ့ဘုံးတွေကိုကျဲချခဲ့တယ်လို့အမေရိကန်နဲ့လီဗျားအာဏာပိုင်တွေကတနင်္လာနေ့ကအတည်ပြုပြောဆိုခဲ့ကြပါတယ်။ဒီတိုက်ခိုက်မှုဟာလီဗျားနိုင်ငံမှာရှိနေတဲ့ Al-Qaeda အဖွဲ့ရဲ့အာဖရိကမြောက်ပိုင်းခေါင်းဆောင်ကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒါဟာ2011ခုနှစ်ကလီဗျားအာဏာရှင်မိုမာဂဒါဖီကိုဆန့်ကျင်တဲ့လူထုဆန္ဒပြပွဲကြီးဖြစ်ပေါ်ပြီးနောက်ပိုင်းလီဗျားနိုင်ငံထဲမှာပထမဆုံးအကြိမ်အမေရိကန်လေကြောင်းစစ်ဆင်ရေးလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်အစိုးရကတော့အတည်ပြုပြောဆိုခဲ့ပေမဲ့ဒီလေကြောင်းတိုက်ခိုက်မှုကြောင့်မျက်လုံးတစ်ဖက်ပဲရှိတဲ့အကြမ်းဖက်ခေါင်းဆောင်မော့တာဘယ်မိုကာတာတည်ဆုံးခဲ့ခြင်းရှိမရှိကိုတော့အတည်မပြုခဲ့ပါဘူး။ဒါပေမဲ့တိုးဘတ်မှာရှိတဲ့နိုင်ငံတကာအသိမှတ်ပြုထားတဲ့လစ်ဗျားအစိုးရဖွဲ့ကတော့လစ်ဗျားအရှိဂျန်ဘုံကျဲတိုက်ခိုက်မှုကြောင့်တည်ဆုံးခဲ့သူတွေထဲမှာဘယ်မိုကာတာတယောက်ပါဝင်ခဲ့တယ်လို့ပြောပါတယ်။သူကိုအမေရိကန်နိုင်ငံသားကြီးဌာနကစုငွေဒေါ်လာ5သန်းထုတ်ထားတာပါ။အမေရိကန်နိုင်ငံသား3ဦးအပါအဝင်လူ38ဦးသေဆုံးခဲ့တဲ့ Algeria ရှိဓာတ်ငွေထုတ်လုပ်တဲ့စက်ရုံတစ်ခုကို2013ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုမှာခေါင်းဆောင်ခဲ့တယ်လို့အမေရိကန်အစိုးရအရာရှိတွေကစွပ်စွဲထားပါတယ်ရှင်
။ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလဲဖြစ်အရင် American သမ္မတဟောင်းတွေရဲ့တားနဲ့ညီဖြစ်သူ Jeb Bush ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်းပြမယ့်အကြောင်းတင်းနှင်းလာနေ့ကတရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်။သူဟာ Republican Party ရဲ့သမ္မတလောင်းတွေထဲက17ဦးမြောက်အဖြစ်ဝင်ရောက်လာတာဖြစ်ပေမဲ့သူ့ပါတီဘက်ကနောက်ထပ်ပါဝင်လာမဲ့သူတွေရှိလာနိုင်သေးတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအကြီးအကျယ်မှားရွေးတဲ့လမ်းကြောင်းပေါ်ကိုရောက်ရှိနေတယ်လို့မိုင်ယာမီမြို့မှာပြုလုပ်တဲ့သမ္မတလောင်းအဖြစ်တရားဝင်ကြေညာပွဲမှာ Bush ကထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။တိုင်းပြည်အတွင်းတင်းကျပ်တဲ့ဥပဒေတွေအဆက်မပြတ်ထုတ်ပြန်ပြီးအမေရိကန်စီးပွားရေးကျဆင်းအောင်ဒီမိုကရက်တစ်ပါတီကလှုပ်ဆောင်နေတယ်လို့သူကအပြစ်ဖို့လိုက်ပါတယ်။ Washington DC မြို့မှာရှိတဲ့လော်ယိုလှုပ်ဆင်တွေကိုဖျက်ဆီးလို့စေရှိတဲ့သမ္မတလိုအပ်ကြောင်းနဲ့အဲ့ဒီလိုလုပ်နိုင်တဲ့သမ္မတဟာသူဖြစ်ကြောင်း Jeb Bush ကပြောပါတယ်။conservative ရှေးဦးဇော်ဝါရအပေါ်အခြေခံပြီးအဲ့လိုအခြေခံသဘောထားရှိတဲ့သူတွေကကြီးစိုးထားတဲ့ Republican Party အတွင်းသူဟာပုံမိုကျေပြန့်တဲ့မဲဆန္ဒရှင်တွေအတွက် စီယုံဆောင်ရွက်သွားမဲ့သူတူဖြစ်ကြောင်းရွက်ောက်ပွဲစီယုံရဲ့အတွေ့ရည်ရွယ်ထုတ်လွှင့်တဲ့ဗီဒီယိုမှာသိရောက်ဖော်ထားပါတယ်။အသက်62နှစ်ရှိဖြစ်တဲ့ဂျက်ဖို့ရှာရွက်ောက်ပွဲမဲဆွဲစီယုံမှုတွေအတွေ့ဒေါ်လာတန်ပေါင်းများစွာရှာဖွေထားပြီးဖြစ်ပြီးအစောပိုင်းမှာတော့သူဟာရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းဖြစ်တယ်လို့သတ်မှတ်ထားခဲ့ကြတာဖြစ်ပါတယ်
။အရှေ့ဥရောပနဲ့ဘောလ်တစ်ဒေသမှာတက်တွေဆေးလွတ်ချထားဖို့အမေရိကန်ရဲ့အစီအစဉ်ဟာပြင်ဆင်နေစေအစ်စ်မှာပဲရှိနေပြီးဒါဟာဥရောပမဟာမိတ်တွေကိုကာကွယ်ရမယ့်ဆယ်စုနှစ်ပေါင်းကြာပြီဖြစ်တဲ့နေတိုးအဖွဲ့ရဲ့အမိတ်တစိုက်တစ်ပိုင်းဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့ New York Times သတင်းစာမှာစနေနေ့ကဖော်ပြခဲ့ပြီးနောက်အခုလိုစစ်သားတွေဆေးလွတ်ချထားမှုအစီအစဉ်နဲ့ပတ်သက်လို့သမ္မတအိုဘားမားအစိုးရရဲ့ပထမဦးဆုံးလူသိရှင်ကြားကောက်ချက်ချမှုအဖြစ်အင်ဂျီရောပြောခွင့်ရ Josh Arnest ကတင်းလာနေကထုတ်ဖော်ပြောကြားခဲ့ပါတယ်။ယူကရိန်းမှာရှိတဲ့ Crimea ကျွန်းဆွယ်ကို2014ခုနှစ်ကရုရှားကသိမ်းပိုက်ခဲ့ပြီးတဲ့နောက်နယ်စပ်တွေမှာရုရှားရဲ့တိုးချဲ့ကျူးကျော်မှုကိုထိန်းနိုင်ဖို့တုံ့ပြန်တဲ့အနေနဲ့ဒီအစီအစဉ်ကိုချမှတ်ရတာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိတွေကကိုကာပြည် New York Times သတင်းစာကဖော်ပြခဲ့ပါတယ်။တကယ်လို့ဒီအစီအစဉ်ကိုအတည်ပြုခဲ့ရင်အမေရိကန်လက်နက်ကြီးတွေနဲ့တပ်သားပေါင်း 9,000 လောက်အထိနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Estonia, Latvia, Lithuania အပြင် Romania, Poland, Bulgaria နဲ့ Hungary မှာလည်းဆေးလွတ်ချထားနိုင်ပွဲရှိပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအီရန်နိုင်ငံနဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇွန်လ30ရက်နေ့မှာသဘောတူညီချက်ရရှိနိုင်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းရုရှားထိပ်တန့်အရာရှိတူကပြောဆိုလိုက်ပါတယ်။ဒီသတ်မှတ်ရမတိုင်ခင်သဘောတူညီမှုရဖို့လုံးဝဖြစ်နိုင်ပြီးအဲ့လိုဆွေးနွေးမှုသတ်မှတ်ရကာလရထပ်တိုးနေစရာလို့ချင်းလို့မှမဟုတ်ဘူးလို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကပြောဆိုတာကိုကိုးကားပြီးတော့ရုရှားနိုင်ငံအခြေစိုက်တက်စ်သတင်းဌာနကဖော်ပြထားပါတယ်အခုဆွေးနွေးနေတဲ့ကိစ္စအပေါ်မကျော်လွှားနိုင်တဲ့အကြောင်းကိစ္စဘာမှမရှိပါဘူးလို့ရုရှားဒုတိယနိုင်ငံရေးဝန်ကြီးကပြောဆိုခဲ့တယ်လို့လည်းဆိုပါတယ်ကိုသဘောစန္ဒနဲ့ကိုထတ်တိုးပေးထားတဲ့နောက်ဆုံးသတ်မှတ်ရကုံဆုံးမှုသတင်းပတ်နှစ်ပတ်အလိုနီးကာလချိန်မှာအမေရိကန်ပြည်ထောင်စုရုရှားတရုတ်ပြင်သစ်နဲ့ဂျာမနီတို့အပါအဝင်အီရန်နိုင်ငံတို့ကတာဝန်ရှိသူတွေဟာအီရန်နိုင်ငံငါအရက်ဖက်သုံးနျူကလ িয়ার အစီအစဉ်80ဘလောက်တိုးပြီးတော့ဆောင်ရွက်ခွင့်ပြုကြမလဲဆိုတာကိုအချိန်မီညှိနှိုင်းဆွေးနွေးနေကြတာဖြစ်ပါတယ်။နောက်ထပ်အကြောင်းအရာတစ်စုံတစ်ရာထပ်တိုးမလာခဲ့ရင်ဒီလအတွင်းနျူကလ িয়ার အရေးနောက်ဆုံးသဘောတူညီမှုရရှိနိုင်တဲ့အနေအထားမှာရှိတယ်လို့အီရန်သမ္မတကစနေနေ့ကပြောဆိုခဲ့ပါတယ်
။အင်္ဂလန်နိုင်ငံမှာဥပဒေနဲ့ပြည်သူ့လူခွင့်ရေးတွေရဲ့အစအဦးဖြစ်တဲ့ Magna Carta ကိုပရင်အာနာကိုထိမ့်ချုပ်ပေးခဲ့တဲ့စာချုပ်ရဲ့နှစ်800ပြည့်အထိမ့်မဲ့အနေနဲ့အဲလိဇဘက်ဘီယင်မာကြီးနဲ့အတူဗြိတိန်ခေါင်းဆောင်တွေဟာတိမ့်မြင့်ကန်နဘေးမှာတွေ့ဆုံခဲ့ကြပါတယ်။အဲ့ဒီအထိမ့်မဲ့ပွဲကိုအင်္ဂလန်တောင်ပိုင်းကရန်နီမိတ်မြို့မှာပြုလုပ်ခဲ့ပါတယ်။အဲ့ဒီမြို့မှာ1215ခုနှစ်ဇွန်လ15ရက်ကအင်္ဂလိပ်ဘီယင်ဂျွန်ဟာစာချုပ်ကိုလက်မှတ်ထိုးပြီးပါလီမန်ဒီမိုကရေစီဖြစ်လာနိုင်ရေးအတွက်လမ်းခင်းပေးလိုက်ပါတယ်။လွတ်လပ်ခွင့်ဆိုင်ရာမဟာစာတမ်းလို့အဓိပ္ပာယ်ရတဲ့ Magna Carta ဟာပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးတွေကိုအကာအကွယ်ပေးခဲ့ပြီးဘယ်သူကမှဥပဒေအပေါ်မှာမရှိရဘူးလို့ကြားထန်းခဲ့တာပါရှင်
။အဆောင်အချက်တွေထူးထပ်စွာချထားပြီးတောင်နဲ့မြောက်ကိုရီးယားရန်ပက်နိုင်ငံကြားချထားတဲ့စစ်မဲ့ဇုံကိုဖြတ်ကျော်ပြီးမြောက်ကိုရီးယားစစ်သားတဦးသူတို့ဘက်ကိုထွက်ပြေးလာတယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။စစ်ကြောတပ်အရွယ်အဲ့ဒီမြောက်ကိုရီးယားစစ်သားဟာကိုရီးယားကျွန်းဆွယ်အလယ်ပိုင်းကကွမ်ဝန်းခရိုင်တွင်းမှာရှိတဲ့ဟွာချွန်းကင်းစကားမှာလာရောက်လက်နဲ့ချအဖမ်းခံရတာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အဲ့ဒီစစ်သားကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ဆိုတာကလည်းလို့ပြောခွင့်ရကအသေးစိတ်ထုတ်ဖို့ပြောဆိုခဲ့ခြင်းမရှိပါဘူး။မြောက်ကိုရီးယားကအဲ့ဒီလိုထွက်ပြေးလာတဲ့အတွက်နေဇတ်ဒေတာနှစ်ဖက်စလုံးမှာတင်းမာမှုတွေဖြစ်ပေါ်ခဲ့ပေမဲ့လည်းပြစ်ခတ်တိုက်ခိုက်တာမျိုးတော့မရှိခဲ့ဘူးလို့မြောက်ကိုတောင်ကိုရီးယားအခြေစိုက်ယုံဟပ်သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားကထွက်ပြေးလာသူအများစုဟာတရုတ်နိုင်ငံဘက်ကိုအရင်ထွက်ပြေးကြပြီးအဲ့ဒီကမှအရှေ့တောင်အာရှနိုင်ငံတစ်ခုခုကိုထွက်ပြေးပြီးတောင်ကိုရီးယားနိုင်ငံကိုရောက်လာကြတာဖြစ်ပါတယ်။
စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့28ကြိမ်မြောက်အသက်23နှစ်အောက် U23 C game ဘောလုံးနောက်ဆုံးဘောလီပွဲမှာထိုင်းအသင်းကမြန်မာအသင်းကို3-0မရှိနဲ့အနိုင်ရရှိသွားတာကြောင့်မြန်မာအသင်းဟာဒုတိယနေရာနဲ့ငွေတံဆိပ်စုရရှိသွားပါတယ်။ထိုင်းအသင်းကမြန်မာအသင်းကိုတစ်ချောင်းလုံးဖိကစားနေခဲ့ပြီးထိုင်းဘက်ကသွင်းတဲ့ဂိုးအတော်များများကိုမြန်မာဂိုးသမားကျော်စင်ဖြိုးကကာကွယ်ပေးနိုင်ခဲ့တာတွေ့ရပါတယ်။နောက်ဆုံးဂိုးကိုထိုင်းအသင်းက58မိနစ်မှာသွင်းယူနိုင်ခဲ့တာမို့ဘောလူပွဲမှာထိုင်းကရွှေမြန်မာကငွေနဲ့အင်ဒိုနီးရှားကိုအနိုင်ကန်ခဲ့တဲ့ဗီယက်နမ်ကကျေးတစိတ်အတီးတီးရရှိသွားကြပါတယ်မြန်မာအသင်းဟာအရှေ့တောင်အာရှအားကစားပြိုင်ပွဲမှာ1965ခုနှစ်ကထိုင်းနဲ့ပူတွဲရွှေတစိတ်တစ်ကြိမ်ရခဲ့ပြီး1965ကနေ83ခုနှစ်အထိ၅ကြိမ်ဆက်တိုက်ပူဆွဲခဲ့ပူပါတယ်ရှင်
The Voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နိုင်မအင်ဂျင်နိုင်တို့ကကြီးညာသွားတာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံရမှုအပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂလူ့အခွင့်ရေးမဟာမင်းကြီးဇာအီရာဇက်အယ်ဟူစိန်ကသတင်းလာနေမှာဂျာမနီမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာပြောကြားလိုက်ပါတယ်အလားတူပဲရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်မြန်မာအစိုးရကလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အပေါ်အထူးစိုးရိမ်ကြောင်း OIC Islamist နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့29ကြိမ်မြောက်ညီလာခံအတွင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး Zayed Raad Al Hussein ကကမ္ဘာတဝန်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့အကြက်တဝင့်ပြောဆိုသွားတာမှာမြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ချုပ်ချယ်ခံရတဲ့အရေးနဲ့ပတ်သက်လို့သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းအခုလိုထည့်သွင်းပြောကြားသွားတာ
ပါ I am particularly concerned about the persecution of the Rohingya community in Myanmar I believe the time has come
မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေကိုဖိနှိပ်ချုပ်ချယ်မှုတွေပေါ်ကျွန်တော်အနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်ဒီအကြမ်းဖက်မှုတွေဘယ်လောက်ကြီးမားတယ်ဆိုတာနဲ့ဒီကိစ္စကိုဘလို့ထိထိရောက်ရောက်ဖြေရှင်းနိုင်မလဲဆိုတာတွေကိုလူခွင့်ရေးကောင်စီအနေနဲ့စုံစမ်းစစ်ဆေးဖို့အချိန်တန်ပြီလို့ကျွန်တော်ထင်ပါတယ်
။အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနေမြေထဲပြင်လယ်ပြင်ကိုဖြတ်ပြီးဥရောပတိုက်ကိုထွက်ပြေးလာကြတဲ့သူတွေနဲ့အရှေ့တောင်အာရှတိုက်အတွင်းမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲနွမ်းပါးမှုတွေကြောင့်ဒေသရင်းနိုင်ငံတွေကိုထွက်ခွာလာကြသူတွေရဲ့ဖြစ်ရဟာတူနေကြောင်းလူခွင့်ရမဟာမင်းကြီးကကောက်ချက်ဆွဲပြောကြားသွားပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးမြန်မာနိုင်ငံထဲမှာအရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာခဲ့တဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာသလိုနိုင်ငံရေးအရာထိန်းချုပ်မှုတွေကိုပါလျှော့ချပေးလာတာကိုတွေ့ရတဲ့အကြောင်းဒါပေမဲ့အဲ့ဒီပြည်ပြင်ပြောင်းလဲမှုတွေကရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမျိုးစုတွေအကြားတဟဇာတာဖြစ်စေမဲ့တိုးတက်မှုတွေဖြစ်ပေါ်လာအောင်ဆွမ်းဆောင်ပေးနိုင်ခြင်းမရှိသေးကြောင်းလူခွင့်ရေးမဟာမင်းကြီးဇာအီရာယက်အယ်ဟူစိန်ကပြောပါတယ်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေဖြစ်ပေါ်နေတာဟာရိုဟင်ဂျာတွေအလုံးအရင်းနဲ့ထွက်ပြေးစေတဲ့အခြေခံအကြောင်းတရားလို့ယူဆလို့ရနိုင်တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ပြဿနာကိုရေရှည်အဖြေရှာဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာပါကစ္စတန်သံအမတ်ကြီးဇမီရ်အခရမ်ကလည်း OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားလူခွင့်ရေးညီလာခံမှာထည့်သွင်းပြောကြားသွားပါတယ
် The OIC has repeatedly expressed its concerns over the human rights violations of Rohingya Muslims in Rakhine state and other parts
ရခိုင်ပြည်နယ်အတွင်းနဲ့မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ကိစ္စကိုစိုးရိမ်ပူပန်ကြောင်း OIC အနေနဲ့အကြိမ်ကြိမ်ပြောခဲ့ပြီးဖြစ်ပါတယ်ထောင်ထဲချီတဲ့ရိုဟင်ဂျာတွေအစာရေစာမပါဘဲအိန္ဒိယသမုဒ္ဒရာထဲမျိုးပါနေတဲ့ကိစ္စဟာစိုးရိမ်စရာဖြစ်ပါတယ်။သူတို့ကိုကူညီဖို့ဒေသတွင်းနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေအပေါ်ကျွန်တော်တို့အနေနဲ့ချီးကျူးပါတယ်။ဒါပေမဲ့ဒါဟာရေလိုဖြစ်စင်းချစ်ပတ်ဖြစ်ပါတယ်။ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းတော့ဒီပြဿနာဟာပြည်လည်သွားမှာမဟုတ်ပါဘူး
။အလားတူပဲ Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကလည်းကမ္ဘာတလောင်းအဖြစ်ပေါ်နေတဲ့ဒုက္ခသည်တွေအရေးပဋိပက္ခဟာတာဝန်ရှိသူတွေကသူတို့အရေးကိုမျက်ကွယ်ပြုထားတဲ့အတွက်ဖြစ်တဲ့အကြောင်း The Global Refugees Crisis A Conspiracy of Neglect လို့အမည်ပေးထားတဲ့ဒုက္ခသည်တွေအရေးနဲ့ဆိုင်တဲ့အစီအခံစာတစ်ခုဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။အစီအခံစာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့2015ခုနှစ်ပထမလေးလအတွင်းဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးထွက်ပြေးလာတဲ့ဒုက္ခသည်အရေးအတွက်ဟာ25,000ချိခဲ့တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအစီရင်ခံစာထုတ်ပြန်ထားကြောင်းဒါဟာ2014ခုနှစ်အလားတူအချိန်ကနေနှိုင်းယှဉ်လိုက်ရင်ထွက်ပြေးလာသူအရေးအတွက်နှစ်ဆတိုးလာခြင်းဖြစ်ကြောင်းဘင်္ဂလားပင်လယ်အော်ရေကြောင်းလမ်းကို မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကအများစုအသုံးပြုနေခြင်းဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။အရှေ့လက်ပိုင်းအာဖရိကတိုက်တွင်းနဲ့အာရှတလောမှာဖြစ်ပေါ်နေတဲ့ဒုက္ခသည်တွေအရေးဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာတွေအရေးရေရှည်အဖြစ်ရှာနိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ညီနိုင်ဆောင်ရွက်နေကြောင်းပြည်ကြော်လာအတွင်း VOA မြန်မာပိုင်းနဲ့တည်ထောင်ပြုလုပ်တဲ့တွဲဆုံမေးမြန်းခန်းအတွင်းကရသမကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်တင်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောပြသွားတာပါအခုတော့လွတ်တော်ကသတင်းကိုနားဆင်ရမှာပါရန်ကုန်မြို့အစ်စီမံကိန်းအကောင့်ထယ်ဖို့ရေးကိုတိုင်းဒေသကြီးလွတ်တော်မှအတည်ပြုလက်ခံလိုက်ပါတယ်ဒီအတည်ပြုမှုအရရန်ကုန်မြို့အစ်စီမံကိန်းဟာပြန်လည်အသက်ဝင်လာတော့မှာပါအငင်းပွားမှုတွေပွင့်လင်းမြင်သာမှုမရှိတာတွေကြောင့်ရန်ကုန်မြို့အစ်စီမံကိန်းကိုအကန့်အသတ်မရှိရန်နာထားတာကနေအခုတခါလွတ်တော်ကနေအကောင့်ထယ်ဖို့ပြန်လည်ဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီသတင်းကိုတော့မမေခပေးပို့ထားပါတယ်ရှင်
ရန်ကုန်မြို့သစ်စီမံကိန်းအမြန်အကောင်ထည့်ဖို့ရေးကိုရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးမှာကြီးမြတ်နိုင်မဲဆန္ဒနဲ့မှဥမြင့်ငွေတင်သွင်းတဲ့အဆိုကိုထောက်ခံမဲတရားကန့်ကွက်မဲဆဲမဲနဲ့အတီးဖြစ်ခဲ့တာဖြစ်ပါတယ်ဒီအဆိုကိုကန့်ကွက်ခဲ့တဲ့ဗဟန်းမြို့နယ်မဲဆန္ဒနယ်ကဒေါက်တာညိုညိုသိန်းကတော့စီမံကိန်းလှုပ်ဆောင်မှုမှာပွင့်လင်းမှုမရှိတဲ့ပေါ်လက်မခံနိုင်တဲ့အတွက်ကန့်ကွက်ရတာဖြစ်တယ်လို့အခုလိုပြောပါတယ
်အစိုးရကတင်ပြတဲ့ရန်ကုန်မြို့သစ်စီမံကိန်းမှာပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုတွေလုံးလုံးမတွေ့ရပဲကျမတို့ဘိုးဘွားပိုင်လည်းမြေခွက်တွေကိုအကွက်ရိုက်ပြီးတော့ရောင်းခဲ့တဲ့စီမံကိန်းအနေနဲ့ပဲတွေ့ရလို့ဖြစ်ပါတယ်။လူဦးရေမြေများနေထိုင်ရာအမခံပြီးအဲ့ဒီလူဦးရေအတွက်လိုအပ်တဲ့မြို့ပြခွင့်ပြုရေးအစီအစဉ်မီးဘလောက်မီဂါဝတ်ရေဘလောက်တာဝန်ယူတဲ့လမ်းမကြီးဘယ်နဲ့လမ်းလမ်းငယ်ဘယ်နဲ့လမ်းဆိုတာတွေကိုအစိုးရကလုံးဝချမှတ်ပြနိုင်ခဲ့ပါဘူး။လူငယ်တော့အနည်း25 30ကျော်ကလေးကတည်ထားခဲ့တဲ့မြို့သစ်များလို့ရေမရှိလမ်းမရှိမီးမရှိရှင့်ဘွက်တော့မှတဲထိုးပြီးလူတွေနေရအောင်မလားလို့ဆိုရင်ပါတယ်
ခုနောက်ဆုံးလွတ်တော်ကအတည်ပြုလိုက်တဲ့စီမံကိန်းကိုတော့ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရဲ့နှစ်40စီမံကိန်းတွေကတစ်ခုဖြစ်ပြီးရန်ကုန်မြို့နယ်ပတ်ဝန်းကျင်နေရာ9ခုမှာမဟာရန်ကုန်အဆင့်မြင့်တင်ရေးစီမံကိန်းအစီအစဉ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ရန်ကုန်မြို့တော်စီပင်သားရေးကော်မတီမြို့တော်ဝန်ဦးလာမြင့်ကပြောပါဗျ။
ကျွန်တော်တို့ရဲ့ concept ယူထားတဲ့အချိုးတွေဘာတွေဟာအရင်မြို့ရဲ့စီမံကိန်းနဲ့တခြားစီပါရောင်မျိုးတော်စီမံသားကြီးကော်မတီရဲ့ချက်ကရဲ့ရေးဆွဲထားတဲ့ plan ဖြစ်ပါတယ်
ပြီးခဲ့တဲ့နှစ်စက်တင်ဘာလကရန်ကုန်မြို့သစ်စီမံကိန်းအနေနဲ့ကြီးမြင့်တိုင်းစိတ်ကြီးခနောင်တုံနဲ့တွန်တင်းမြို့နယ်မှာရှိတဲ့မြေအေက3000မှာကောင်းတဲ့ဖို့မဲ့စီမံကိန်းအတွက်ပုဂ္ဂလိကကုမ္ပဏီတစ်ခုကိုလှုပ်ပေးခဲ့တာနဲ့ပတ်သက်ပြီးလွတ်တော်အမှတ်တွေကဝေဖန်ခဲ့ပါတယ်။နောက်ပိုင်းမှာလည်းစီမံကိန်းလှုပ်ဆောင်မဲ့မြေယာအယောင်အဝယ်လုပ်ငန်းတွေမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးပြောဆိုမှုတွေကြောင့်စီမံကိန်းကိုလွတ်တော်ကနေအကန့်အသတ်မရှိရန်နာခဲ့ပါတယ်။ခုလွတ်တော်မှာအတည်ပြုခဲ့ရန်ကုန်မြို့သစ်စီမံကိန်းမြေနေရာဟာလည်းပြီးခဲ့တဲ့နှစ်ကဝေဖန်မှုတွေကြောင့်ရန်နာလိုက်ရတဲ့စီမံကိန်းမြေနေရာတစ်ခုလည်းဖြစ်ပါတယ်ဒီစီမံကိန်းမြေနေရာဟာရန်ကုန်မြို့အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူမြောင်ကြားလှိုင်မြင့်နဲ့လှိုင်သာယာတွန်တေးကားလန်းကြားမြေနေရာတွေကိုရာထားပြီးကြီးမြင့်နိုင်မြို့နဲ့စိတ်ကြီးခနောင်တို့နဲ့တွန်တေးမြို့နဲ့အတွင်မှာရှိပါတယ်အခုအတည်ပြုလိုက်တဲ့စီမံကိန်းကိုအရင်လိုမဟုတ်ပဲပွင့်လင်းမြင့်သားစွာလှုပ်ဆောင်သွားမယ်လို့မြို့တော်ဝန်ဦးလာမြင့်ကပြောပါတယ်
ကျနာမြန်မာရဲ့ဟာလေးဒါအများကြီးလောက်အောင်ပါဒါလည်းနောက်ပတ်သက်ပြီးတော့ consultant တွေဟိုလာနိုင်ငံသားတွေငားမလားဆက်မို့ international youth တွေအဖွဲ့ဟိုတက်မလားအများကြီးလာအောင်ပါပွင့်လင်းမြင့်သာစွာနဲ့အဲ2040ပေါ့2040အတွက်ကိုဟိုတက်မလားနှစ်လိုက်နှစ်လိုက်ဟိုလုတ်သွားမှာပေါ့လူကြီးတွေတို့လာပြီလေဟုတ်တယ်မလားဒါကဟိုဦးစားပေးသွားမယ်ဒါကနောက်ကျသွားမယ်ဆိုတာလေအဲ့ဒီအချိန်မှာဖြစ်ပါလားဒီဝေးနိုင်ငံစူဝါကြီးပေါ်မှုတွေပေါ့နော
်ဒီစီမံကိန်းတွေကိုဘယ်အချိန်မှာစတင်လှုပ်ဆောင်မလဲဆိုတော့တိကျစွာထုတ်ပေါ်ပြောဆိုသွားခြင်းမရှိဘဲလာမယ့်2040အထိဆောင်သွားမယ်နှစ်ရှည်စီမံကိန်းတွေသာဖြစ်တယ်လို့တော်မှာတင်ပြသွားပါတယ်
မမေခပြောပြသွားတာပါအခုတော့ကိုကံဘက်ကနောက်ဆုံးရအခြေအနေကိုနားဆင်ရမှာပါမြမအစိုးရတပ်ဖွဲ့ကအပြက်ခက်ရက်ဆဲရေးအကြောင်းကိုကံလက်နက်ကင်အဖွဲ့ကမကြသေးခင်ကကြေညာခဲ့ပေမယ့်လက်နက်ကင်ပြိပခါတွေအဆုံးသတ်မဲ့အလားလာတော့မတွေ့ရသေးပါဘူးအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA အနေနဲ့စစ်ရဲကြောင်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတစ်ဖက်သက်ကြီးညာခဲ့ပေမဲ့ယုံကြည်လက်ခံဖို့ခက်ခဲနေဆဲဖြစ်တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရသူဦးရဲထွတ်ကပြောဆိုလိုက်တာဖြစ်ပါတယ်ဒီအတွက်လည်းအခြေအနေကိုစောင့်ကြည့်နေတော့မယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်သူစာမကိုကအဲ့ဒါနောက်ဆုံးဖာကြောင်းကဒီပဲမျိုးမျိုးဆွဲလို့ရအောင်လို့ရေးထားတာဖြစ်လို့ကြောင့်ကျွန်တော်တို့ကစောင့်ကြည့်အောင်လို့ပြောခဲ့တာဖြစ်ပါတယ်။ဒါကြေလို့တိုက်ပွဲတွေပြန်ဖြစ်တယ်ဆိုလို့ရှိရင်လည်းအဲ့ဒါဟာဥပုံကြားချင်းအဖွဲ့အနေနဲ့သူတို့ပြောတဲ့ထုတ်ပြန်ထားတဲ့ပြင်ညာချက်တိုင်းမလိုက်နိုင်လို့ပဲဖြစ်တယ်လို့ပြောရမှာပဲ။ဖေဖော်ဝါရီလ ဆက်ပြီးတော့တိုက်ပွဲဖြစ်အောင်လုပ်ခဲ့တာကပုံကြားရှင်ဖွဲ့ရတယ်။ဒါမှမဟုတ်အဲ့တိုက်ပွဲတွေရပ်သွားဖို့ဆိုရင်လည်းတို့ရဲ့မှားယွင်းတဲ့လုပ်ရည်တွေကိုရပ်တန့်မှာပဲဒီတိုက်ပွဲတွေရပ်သွားမှာပဲ။ဒီနေ့ပုံတော့ရှင်းတဲ့အခြေအနေကြီးတော့ပေါ့။ကတိကိုတကြိမ်ချိုးဖျက်ထားခဲ့ဘူးလေသူပြောပဲနောက်တစ်ခါဆက်ပြောတဲ့ကတိကိုကျွန်တော်လိုလဲနေတော့ယူလို့မရဘူးပေါ့သူက2012ခုနှစ်မှာတော့သူဒီလိုလက်နဲ့ကိုင်စန့်ကျင်နိုင်မလို့တော့ပါဘူးသူဟဲ့လားလွန်ကျင်းချမ်းသာကွန်ပြီးတော့ဆိုတော့တမရာကြီးကလွန်ကျင်းချမ်းသာကွန်ပေးခဲ့တယ်2009ခုနှစ်မှာရဲတွေကိုတတ်တဲ့ခုနဲ့ပတ်သက်လို့သူတို့ငိမ့်ချမ်းသာကွန်ပေးခဲ့တယ်နောက်ကျတော့ဟဲ့လား2015ထဲမှာကျတော့ခင်ဗျားတို့သူ့ရဲ့တိုင်ပဲလက်နဲ့ကိုင်ဆိုကျူးကျော်တယ်အဲ့တော့ဒီလိုလူတယောက်ကပြောတဲ့စကားကိုကျွန်တော်လိုလိုမယုံနိုင်ဘူးစောင့်ကြည့်ရမှာပဲ
ကိုကန်တက်ဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်အိနီချင်းတရုတ်နိုင်ငံနဲ့အထီးဘုံတွေလက်နက်ကြီးကြီးတွေကြာရောက်ခဲ့တယ်လို့လူ9ယောက်အထီးသေဆုံးခဲ့ရတာပါပြီးခဲ့တဲ့သတင်းဖတ်ထဲမှာတော့တရုတ်နိုင်ငံရဲ့ဖိအားတွေနဲ့အတူ MNDAA ကိုကန်တက်ဖွဲ့တွေကတစ်ဖက်သက်အပြစ်ခတ်ရဲဆဲချောင်းကြီးညာခဲ့တာလည်းဖြစ်ပါတယ်တရုတ်ဆိုရအနေနဲ့ကတော့ကိုကန်တက်ဖွဲ့ရဲ့ကြီးညာချက်ကိုကြိုဆိုတယ်လို့နေဆက်ဒေတာတည်ငြိမ်ရေးအတွက်ဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းခဲ့တာပါဒါပေမဲ့လည်းတိုက်ပွဲတွေအဆုံးသတ်ဖို့ကြီးညာထားပြီးနောက်မှာပဲဒီကနေ့အထိမြန်မာစစ်တပ်ဘက်ကဆက်လက်ထိုးစစ်ဆင်နေတော့မယ်လို့လည်းကိုကန်အဖွဲ့ရဲ့ပြောခွင့်ရသူဦးထွန်းမြလင်းကပြောပါတယ
်ဒီနေ့ခဏတော့ကျွန်တော်ရသလားတော့ဒီနေ့ကလေတင်းနဲ့ကြီးနဲ့လမ်းပြတယ်ပြောတယ် BB111 ပတ်ဝန်းကျင်မှာပဲခင်ဗျာတော့ထိုးစစ်လာဆင်တာပါခင်ဗျာကျော့ကြီးညာချက်မှာရှင်းပါတယ်ခင်ဗျာဒီတော့ကအဓိကဒီကိုတိုင်ထိုးစစ်မဆင်တာကိုပြောတာပါခင်ဗျာကိုကိုခုခံကာကွယ်ဖို့အတွက်တော့ကျွန်တော်အဲ့ဒီမူစဲကန်ထားသေးပါခင်ဗျာဆိုတော့တို့သူစစ်လာဆင်တယ်တို့ကလာတိုက်တယ်ဆိုရင်တော့ကျွန်တော်ပြန်ပြီးတော့ကိုယ့်ကိုခုခံရပါပါခင်ဗျ။ညာပြီးတော့နောက်တို့တုံ့ပြန်လာတာတိုက်ပွဲနဲ့တုံ့ပြန်တယ်ကော။အဲဒီတော့တို့အနေနဲ့ကကျွန်တော်ပြန်ပြီးတော့စဉ်းစားရပါတယ်တကယ်ဝင်ချင်းရေလူလာတာဆိုတာဥစား။
မြန်မာအစိုးရကတော့နေဆက်ဒေတာလုံခြုံရေးအတွက်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံရဲ့ရင်းနှီးမှုတွေကိုမထိခိုက်အောင်ဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့ပေမဲ့တိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလည်းကာကွယ်စောင့်ရှောက်သွားမှာဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ်
။တရုတ်နိုင်ငံပဲချောက်တော့ကျွန်တော်တို့ဘာမှမပြောလို့ပါဘူး။ကျွန်တော်တို့အချုပ်အခြာအာဏာနဲ့နေမီပိုင်ဆိုင်မှုကျူးကျော်တာလို့ရှင်ဘယ်နိုင်ငံကပဲထောက်ခံတာပဲမထောက်ခံတာပဲဘယ်နိုင်ငံတွေကကူညီတာပဲမကူညီတာလို့ကျွန်တော်တို့ကဘယ်လုံးဝမှချက်သွင်းမစဉ်းစားခဲ့ပါဘူး။ကိုနိုင်ငံကိုနေမျိုးကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့ကတော့အစွမ်းကုန်ကျွန်တော်ခုခံကာကွယ်မှာပဲ။အဲငင်းငင်းသောအသူရှင်တွေနေတိုင်းမူကြီး၅ချက်နဲ့တူနေတိုင်းနဲ့ဘယ်နိုင်ငံရဲ့ပြည်တွင်းယူမှာဆက်ဖက်လို့ဘယ်နိုင်ငံရဲ့နေနေမိတ်ကိုမှကျွန်တော်တို့တူတော်တော်ကားကိုကြွယ်ချက်မရှိဘူး။ဒါမှလည်းနေစမ်းတဲ့ဒီကနေမှာတိုက်ပွဲဖြစ်နေကြမှာလို့ဟလာအကြောင်းကြောင်းကြောင့်တစ်ဖက်နိုင်ငံကိုကြားသွားမှဆိုတော့ကျွန်တော်တို့ဒီပြည်သူချင်းအဆင့်မှာရောအစိုးရချင်းအဆင့်မှာရောတပ်မတော်ချင်းအဆင့်မှာရောချစ်ချစ်ရေးကိုအခြေခံပြီးတော့ဖြည့်ရှင်းဖို့အသင့်ရှိတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့လေးလာကျော်ကိုကန်လက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့မြန်မာအစိုးရတပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်အကြဆုံးများပြီးတော့ဒေသခံပြည်သူတောင်းတဲ့ချီတရုတ်မြန်မာနယ်စပ်ဘက်နဲ့စစ်ဘေးဒဏ်လွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်
ကျေတော်အားရှာစီဂိန်းအားကစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလူပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်တွေအဆုံးသတ်ဖို့နီးစပ်လာနေပြီလားဒါဟာမြန်မာအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလှမ်းတရလားနှစ်ပေါင်းများစွာနောက်ကျကျန်နေခဲ့တဲ့မြန်မာအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားအဆီးတွေစိန်ခေါ်မှုတွေကျန်နေသေးသလဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။
ဒီကနေ့ညဆွေးနွေးမဲ့ဈေးရိတ်လေးလိုင်းမှာပါဝင်ကြဖို့ချက်မှန်ဖိတ်ခေါ်ပါရစေ။အခုတော့အားကစားသတင်းကိုနားဆင်ရအောင်။စင်ကာပူနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့28ကြိမ်မြောက်အသက်23နှစ်အောက် U23 စီဂိမ်းဘောလုနောက်ဆုံးဘောလုပွဲမှာမြန်မာဘောလုံးသင်းအနေနဲ့ငွေတစိမ့်စုကိုစုခိုးရရှိခဲ့ပါတယ်။ထောင်နဲ့ချီရှိတဲ့စင်ကာပူရောက်မြန်မာပရိသတ်တွေလည်းအားပျော်ရွှင်စွာအားပေးခဲ့ကြတာပါ။အခက်ခဲတွေကြောင့်မြန်မာဘောလုံးအသင်းအနေနဲ့ဘလို့ကြိုးပမ်းခဲ့တယ်လဲဆိုတာကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မနေ့ကကျင်းပတဲ့ SEA Game ဘောလုံးပွဲမှာမြန်မာဘောလုံးသမားလူငယ်တွေရဲ့ကြိုးပမ်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့စင်ကာပူနိုင်ငံမှာမြန်မာဘောလုံးအသင်းနဲ့အတူရှိနေတဲ့အသင်းရဲ့လက်ထောက်အုပ်ချုပ်ရေးမှူးဦးမြင့်ကိုက VOE ကိုအခုလိုပြောပါတယ
်။စတိုင်မျိုးကိုယူခြင်းကလည်းသူများရဲ့တော့မသိဘူးကျွန်တော်တို့ဒီကြားရကစားသမားတွေတစိမ့်တည်းဖြစ်နေရှိရအောင်လို့မျိုးဆိုရည်ရွယ်ချက်နဲ့ ကျွန်တော်ဒီစီတူတောင်လောက်လာပါကံကောင်းရင်ကျွန်တော်တဲတဲ့ဟိုတဲပြီးနာမှာညမဖုန်းကြောင့်ကျွန်တော်လည်းဥကရောက်ပြတော့ဖုန်းကြောင့်အဲ့တော့အဲဘုန်းကြီးကျေးဇူးကြီးရှင်မရှိရင်ညမပေးတဲ့ကျေးဇူးကြီးညမပြန်နေပြီးအားပေးတဲ့ဤသက်ဒီအကုန်လုံးအားလည်းပါပါတယ်ကျွန်တော်ကျူးသွားတာရဲ့အဲ့ဒီအားရဲ့ကြောင့်ကျွန်တော်ဒီစင်ကြီးရောက်လာတာလို့ကျွန်တော်ကြောက်ကြပါတယ်ဘုန်းလုံးကျေးဇူးတင်ပါတယ်ဆိုတော့ဆိုလူကျင်တော့ရွှေပေါ့နော်တို့တိုင်းရှိရတော့သူများတိုင်းမျိုးကိုမချမ်းသာဘူးပေါ့နော်ဒါပေမဲ့ပြည်သူတွေကိုကျွန်တော်တို့ကပြန်ပေးနိုင်တာလို့ဆိုတာအဲ့ဒီလိုပျော်တဲ့အပျော်မျိုးလေးပေးချင်တာပေါ့နော်ဒီလိုမျိုးအပျော်လေးမပေးနိုင်တဲ့ကျွန်တော်တို့ခွန့်လို့ပါတော့ကျွန်တော်လည်းကျူးစားကြတာပါပဲ
အဲ့တော့ထိုင်းတို့ဗီယက်နမ်တို့ဘောလုံးအသင်းတွေပေါ်မှာရောဦးမြင့်ကိုတို့ရဲ့တုံးသက်ချက်ဘယ်လိုရှိလဲရှင်နောက်ပြီးတော့ဒီမြန်မာအသင်းနေနဲ့ရောစီကိန်းပြိုင်ပွဲတွေမှာလာမယ့်၅နှစ်တွင်ရွှေတစိမ့်စုရနိုင်မလားရှင်
။နောက်၅နှစ်တွင်ရွှေရနိုင်တာဆိုတော့ကျွန်တော်တို့ကယူရီးယားတို့ကျွန်တော်တို့တော်တော်ကြွားတယ်ခဲ့။ကျွန်တော်ပြောတယ်ကျွန်တော်သူတို့စီမှာကျွန်တော်ကကျွန်တော်စီကကြီးစားဆိုရင်ဂျီလီကအခုမှစတာလေ။သူတို့ကတော့ကြားလာတယ်။အဲ့မှာပါလေကြွားလာတယ်ဆိုတော့လူငယ်ပြူးတော့တာသူတို့ကတတန်းလိုက်ပြီးအများကြီးပဲရှိတယ်။ကျွန်တော်အခုမှစပြီးတော့တတန်းလိုက်လေးလုပ်ပြီးတယ်။ဟိုကသူတို့စီမှာအတင်းတိုင်းမှာကအကယ်ဒမီဆိုတဲ့သူ့ရဲ့ plan တွေအများကြီးဆွဲထားအဓိကတော့ကျွန်တော်အခြေခံတော့ဒီကိုအကယ်ဒမီလိုမျိုးကြောင်းနေကျွန်တော်မှဥပမာအကယ်ဒမီကြောင်းအမေရိကန်နိုင်ငံ MFF ရဲ့အကယ်ဒမီကြောင်းလို့ရန်နာဘုံအကယ်ဒမီတို့ဗသိန်းအကယ်ဒမီတို့တိတ်ဘာမှမမရှိမှမရှိသေးဘူးတကယ်လည်းအခုကျွန်တော်ဒီဥပုပ်လာတာကအောင်သူတို့လိုမျိုးဟလာဆိုင်သူတို့လိုမျိုးအဲ့ဒါမျိုးအကယ်ဒမီကထွက်လာတာဒါမျိုးလေးပေါ်လာတာအခုသူတို့ကထွက်လာမှာဟိုကနှစ်နှစ်သုံးနှစ်ပဲရှိသေးတယ်အမျိုးမျိုးများများလို့ပါအဲ့ဒါကတိုင်းနေပြည်နယ်မှာကစားသမားတွေပူပြီးတော့ထွက်လာပါလေမြန်မာပြည်မှာအဲ့လိုမျိုးတိုင်းနေပြည်နယ်လှုပ်ဖို့လေကစားကွင်းတွေကလုံလုံလောက်လောက်မရှိဘူးအခုနောက်ပိုင်းချင်းတွေကြောင့်အဲ့လိုပေါ့စီးပွားရေးကြောင့်ချိုးကြောင့်လည်းမကန်နိုင်တာလို့ပေါ့တိုင်းလည်းပါသွားတာကျွန်တော်အဲ့ယူရဲနဲ့ကွာဆိုအဲ့ဒါမျိုးပေါ့အများကြီးကွာပါအရေးကြီးရတာဘောလုံးကွင်းထောက်ကူပြုပစ္စည်းအဲတကယ်ရည်ချင်းရှိတဲ့ညီပြစရာအားဒါအများကြီးပဲအများကြီးအဓိကတော့ကျွန်တော်စီးကဲပါပဲဒီကနေ့လိုက်လာလို့ရှိရင်ဒီကစားသမားတွေဒီရက်မှာကတိုးတက်မှာပ
ါနောက်ဆုံးပိုလူပွဲမှာထိုင်းနဲ့မြန်မာဘောလုံးနှစ်သင်းရဲ့ကစားကွက်တွေနဲ့ပတ်သက်လို့ရန်ကုန်တိုင်းဂိုးသမားလက်ရွေးစင်ဟောင်းလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဥယျာဉ်ထွေးကအခုလိုသုံးသပ်ပါတယ
်ပရမပိုင်းကြီးလိုက်တဲ့သင်ကြီးကစားတယ်သူတို့ခံကစားတယ်ကောက်ပါတယ်ဘာကြောင့်လဲဆိုတော့ထိုင်းအသင်းရဲ့ကစားကွက်ကသင်လိုက်ကိုတယောက်ချင်းဘာမှပြောတဲ့အရာမရှိဘူးကစားကွက်ညက်တယ်ပြေးလာယူလာလေးကောက်တယ်ပမာအသင်းရဲ့နောက်တန်းလေးရဲ့နည်းနည်းလေးဟာနေတဲ့အချိန်မှာပဲဘောလုံးကြီးကကျွန်းထွက်တယ်ကစားတဲ့ခါကျရင်ကဲခဲ့ပါတယ်ကျွန်တော်တို့ကိုသမားကျော်စင်ဖြူသူကဲခဲ့လို့ပရမပိုင်မှာတည်ကြခဲ့တယ်တော်တော်လေးကောင်းခဲ့လို့သုံးလုံးလုံးနဲ့ပြတ်တယ်လို့ပေါ့နော်နောက်ဆုံးကျွန်တော်တိုင်းသူရအောင်ရန်ကောင်းတယ်ခြေထမတိုက်ဆစ်စင်တဲ့နံပါတ်၁၉ကသူ့ကိုလာပြီးတယောက်ချင်းလာကတ်တယ်နောက်တန်းလူတွေတော့မကတ်သေးဘူးဆိုင်းသူရအောင်တို့ကောင်းဆက်နိုင်လို့ဘာလို့တယောက်ချင်းကတ်တဲ့ခါကျတော့သူတို့မှကစားကွက်လေးမရှိတော့ဘောလုံးကနည်းနည်းလက်ညှိုးမှုလေးတွေရှိလာတယ်အဲ့ဒါကိုအခွင့်ကောင်းယူပြီးပြန်ပြန်ပြီးကောင်းလာအတက်လုတ်လိုက်တဲ့ခါကျတော့၃ခုလောက်ကိုကျွန်တော်ရှုံးသွားဒါပေမဲ့လည်းဘမဘောလုံးလောကကြီးနည်းနည်းလေးစမ်းပွန်းလာတယ်လို့မြင်ရပါတယ်ခင်ဗ
ျအလားတူဘောလုံးပွဲကိုကိုယ်တိုင်တွားရောက်အားပေးခဲ့တဲ့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားကိုပြေကလည်
းမြန်မာအသင်းဒီနေ့ကစားဖို့ပထမပိုင်းမှာတော့ပထမပိုင်းနဲ့ဒုတိယပိုင်းနှစ်ပိုင်းခွဲပြီးပြောချင်တယ်ပေါ့နော်ပထမပိုင်းမှာမြန်မာအသင်းကအရင်ဗီယက်နမ်ပွဲထက်ပိုကောင်းခဲ့ပါတယ်တင်းတင်းငင်ကစားနိုင်ပါတယ်ဒါပေမဲ့ဒုတိယပိုင်းမှာကျတော့ကျွန်တော်ထင်တယ်ထိုင်းနီးပြအနေနဲ့သူအများကြီးကစားခွက်ပိုင်းဆိုင်ရာမှာအနည်းငယ်ဤပညာပိုင်းကြီးတောင်းလဲပြီးသူကစားထားပါတယ်ကျွန်တော်မြန်မာအသင်းကတော့ဒီလောက်ကြီးပုံမှန်တိုင်းပဲပေါ့နော်လဲစရာလူလည်းတိတ်ထွတ်ထွတ်မရှိတော့ပုံမှန်တိုင်းပဲပြန်ကစားခဲ့တယ်ဒါပေမဲ့အဲ့ပွဲစပြီးကြာလာတဲ့အမှန်မိနစ်60နောက်ပိုင်းမှာကြာတော့ကျွန်တော်တို့ဒီကစားသမားတွေကကစားသမားတွေအားနည်းချက်ကိုထိုင်းရပူတည်လာပြီးတော့ကျွန်တော်နေရာလွတ်တူခံတီးပြီးတော့ဗောနော်အကောင်းဆုံးတုံချဝါးလို့ပဲပြောရမယ်ထင်ပါတယ်ဒါပေမဲ့ဘလူးဝဲဖြစ်ဖြစ်ကျွန်တော်တော့အမြင်ပြောရရင်တော့ဒီလူနေထိုင်တဲ့ဒီရလက်ကိုကျေနပ်ပါတယ
်စင်ကာပူနိုင်ငံမှာတကွင်းလုံးနီးပါးအားပေးခဲ့ကြတဲ့ထောင်နဲ့ချီတဲ့မြန်မာပြည်သက်တီဟာစီကန်တကြပျော်ပျော်ရွှင်ရွှင်နဲ့ဘောလုံးပွဲကိုအားပေးခဲ့ကြတယ်လို့ကိုရိုင်းတွားရောက်ကြည့်ရှုခဲ့တဲ့မတူးကပြောပါတယ်
ကိုမြန်မာ team ဆိုတာတကူအနေနဲ့ဒီမှာအားရှိအောင်ဟိုနိုင်ငံခြားမှာတွားခံရတယ်ဆိုဒီမှာလည်းငါတို့ပြည်သက်တီရှိတယ်ငါတို့ကငါတို့မြန်မာကိုအမြဲတမ်းအားပေးနေတယ်ဆိုတော့ဥစားအလုံးဝပြချင်တာအဓိက
မြန်မာနိုင်ငံတော်တချင်းကိုတီဆိုရင်အားပေးခဲ့တဲ့မဝေဝေကလည်
းအော်အဲ့ဒီကဘာမကျေဆိုတဲ့အချိန်မှာဆိုလို့ရှိရင်အကုန်လုံးကကျွန်တော်ကစတင်လိုက်ပြီးတော့ကဘာမကျေဆိုရမယ်ဆိုတော့တကယ်တကွင်းလုံးအမြန်မာပြည်သက်ကကဘာမကျေတဲ့ပြိုင်နေဆိုတာအဲရှုံးရှုံးနိုင်နိုင်ပေါ့တာဝန်ရှိနေအားပေးရမယ်ပေါ့
ဒါတွေကတော့စီးကိန်းဘူလူပွဲကိုတွားရောက်အားပေးခဲ့ကြတဲ့မြန်မာပြည်သက်တွေရဲ့တုံ့ပြန်သံတွေပဲဖြစ်ပါတယ်ရှင
်။ဒ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်ကနေအင်္ဂါနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေထက်မြန်မာနိုင်ငံအကြောင်းကုန်းလုံးချက်တွေ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆောင်လင် American တခွင်နဲ့စီးပွားရေးအစီအစဉ်မှာတော့
ကျွန်တော်နိုင်ငံမှာကပေါ့နော်ဒီခရီးသွားလုပ်ငန်းဆိုင်ဆိုင်ရာမှာအများကြီးအလားအလာရှိတယ်လို့ပြောလို့ရတော့ပေါ့နော်ဒါပေမဲ့လို့ကျွန်တော်တို့မှာကအားနည်းချက်တွေကလည်းအများကြီးရှိရဲ့ဒီအဓိကအား
ဖြင့် Wisely လူငယ်ကောင်းဆောင်ထဲကတူဦးဖြစ်တဲ့ Slime Monbi ကပြောပြသွားတာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းကောင်းထုတ်ချက်ကိုဦးဆံမိုးဝေကစူးစီးတင်ဆက်ထားပါတယ်ရှင
်သောတာရှင်များခင်ဗျာဦးစွာပထမတင်ပြပေးချင်တာကတော့ Detroit Times ရဲ့ Asia News Network မှာဖော်ပြထားတဲ့Suji's treatment in China signals big change in Myanmar. တိတော်တလူပြောရမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံအလက်ပတ်ခီးစဉ်တွေမှာပြုလုပ်ခဲ့တဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားပြောင်းလဲမှုကိုပြသနေပါတယ်ဆိုပြီးတော့ဆောင်းပါရှင် Namir Ghosh ရေးသားထားတဲ့ဆောင်းပါပဲဖြစ်ပါတယ်မြန်မာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့အလက်ပတ်ခီးစဉ်ကိုတရုတ်နိုင်ငံကကော်စောနီခင်းပြီးတော့ကြိုးဆူလိုက်တဲ့ဟာအခုနှစ်ကုန်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်အနေနဲ့တကယ်နိုင်ငံရေးအာဏာရရှိလာနိုင်တဲ့ဆိုတဲ့သင်္ကေတကိုပြသနေတာဖြစ်ပါတယ်ဆိုပြီးတော့အစချီရေးသားထားပါတယ်ရွေးကောက်ပွဲဟာနိုဝင်ဘာလနောက်မဲမှာပြုလုပ်မှာဖြစ်ပြီးမဲဆွယ်စည်းရုံးမှုတွေကတော့စက်တင်ဘာလလောက်မှာစတင်မယ်လို့ထင်ရပါတယ်ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်း3လလောက်အတွင်းမှာတမရအသစ်တယောက်ရွေးချယ်ရမှာဖြစ်သလိုဒီနေရာကိုဘယ်သူရောက်နိုင်မှာလဲဆိုပြီးတော့နိုင်ငံရေးဈေးညှိရမယ့်အချိန်လည်းဖြစ်ပါတယ်အစိုးရအသည့်ဆိုတာဟာရှင်းနှစ်အပီလောက်လောက်မှာပေါ်ပေါက်လာနိုင်တာဖြစ်ပြီးအဲ့ဒီအတော်တွင်းကာလမှာမြန်မာနိုင်ငံရဲ့မတိရသေးတဲ့အတွင်ကူးပြောင်းမှုကာလတစ်ခုကိုဖြတ်တန်းရမှာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီချိန်ကာလဟာဆိုရင်တရုတ်နိုင်ငံအတွက်အလွန်တမှအရေးပါတဲ့ကာလဖြစ်ပြီးတော့အိန္ဒိယနိုင်ငံမှာပြုလုပ်ထားတဲ့ရေနံပိုက်လိုင်းတွေရေအားလျှပ်စစ်စီမံကိန်းတွေအတွက်အလွန်အရေးကြီးတဲ့ကာလလေးဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။အယဝရီမြစ်အတွင်းမှာပြုလုပ်တဲ့မြစ်ဆုံရေကတာစီမံကိန်းဟာဆိုရင်ပြည်သူလူထုကအမြင်မကြည်လင်ဖြစ်ပြီးတော့2011ခုနှစ်တမရဦးသိန်းစင်ကသူ့ရဲ့လက်ထက်မှာဆိုင်းငံ့ထားတယ်ဆိုပြီးတော့ပြောလိုက်ရတဲ့စီမံကိန်းလည်းဖြစ်ပါတယ်ဒီကာလမှာမြန်မာနိုင်ငံအနေနဲ့ကြီးမားစွာဖြစ်ထွန်းတိုးတက်နေတဲ့အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုအလေးထားစဉ်းစားရမှာဖြစ်တယ်လို့ဆိုပါတယ်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရလိမ့်မယ်လို့အများကခန့်မှန်းထားကြတယ်လို့ဆိုပါတယ်တချို့ကလည်းပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကလည်း NLD နဲ့တိတ်ပြီးတော့မကွာနိုင်ဘူးလို့ပြောကြပေမဲ့တချို့ကတော့ NLD ဟာအပြတ်တက်နိုင်သွားလိမ့်မယ်လို့ပြောနေကြပါတယ်။ဘာပဲဖြစ်ဖြစ်ဒေါ်အောင်ဆန်းစုကြည်ဟာဘသူ့ကိုခေါင်းဆောင်တင်မလဲဆိုတဲ့အရေးကိစ္စမှာအရေးပါတဲ့နေရာမှာရှိနေပြီးစသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Straits Times မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးခြင်းတဲ့အကြောင်းအရာကတော့ The Diplomat Online မှာဆောင်းမရှင် Jagan Hacking ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။မြန်မာနိုင်ငံကအထိုက်ခံခေါင်းဆောင်တျုပ်ပြည်ကိုဘာကြောင့်တွားပြီးတော့လဲပတ်ရသလဲ Why did Myanmar opposition leaders just visit China ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်တနင်္ဂနွေနေ့ကမြန်မာနိုင်ငံကအဓိကအတိုက်ခံပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာတျုပ်နိုင်ငံကို9ရက်ကြာအလဲပတ်ခီးစဉ်ကိုအဆုံးသတ်ခဲ့တယ်လို့ရေးသားထားပါတယ်တျုပ်နဲ့မြန်မာနိုင်ငံတို့ရေရှည်ဆက်ဆံရေးမှာဒီခီးစဉ်ဟာဘလောက်အရေးပါသလဲဆိုတာကိုအချိန်ကပြသမှာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်ရှင်းလင်းသိသာတဲ့အချက်ကတော့တရုတ်ဆိုရဟာအိန္ဒိယတိုင်းပြည်နယ်ဆက်ဆံရေးမှာပြုပြင်ပြင်ဆင်စရာရှိတာတွေကိုလှုပ်ဆောင်နေတာပဲဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရကအရတအစိုးရစီကိုအာဏာလွှဲပြောင်းပြီးခဲ့တဲ့အချိန်အစလို့နိုင်ငံခြားမှာဆက်ဆံရေးဟာမမှန်ကြီးကျဆင်းသွားတယ်လို့ထောက်ပြထားပါတယ်။ဒီတော့တွင်မြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂဂျပန်စတဲ့တိုင်းပြည်တွေရဲ့ခြားမှာဆက်ဆံရေးကတည်တည်တသာတိုးတက်လာခဲ့ပါတယ်လို့ဆိုပါတယ်။ဒီအချိန်မှာတရုတ်နိုင်ငံအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်ခြင်းတို့သူမဟာအနာဂတ်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာ အဓိကအခန့်ကဏ္ဍကနေပါဝင်လာနိုင်တဲ့ဆိုတဲ့အချက်ကိုအလေးနဲ့အသိမှတ်ပြုတဲ့အကြောင်းပြသခြင်းနဲ့လည်းဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Diplomat Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကပ္ပမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးအခုတော့ဒေါ်လာသန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုတင်ဆက်မှာဖြစ်ပါတယ်ရှင
်ဒီဂရီမနဲ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t i m etime ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒေဘေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒေဘေကလည်းဒီနေရာမှာဆင်းနေလို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်Hard time အတူနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
My mother had a hard time bringing us up since my father died 10 years ago.
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ?
A hard time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်။အခုတော့စီးပွားရေးအစီအစဉ်ကိုနားဆင်ရအောင်။ Wisely လူငယ်ကောင်းဆောင် Slime Monbee ရဲ့ American ခရီးစဉ်အတွေ့အကြုံကိုကိုဇော်ဝင်းနိုင်ကဒီတစ်ပတ်စီးပွားရေးကဏ္ဍမှာအပိုင်းနှစ်နှစ်ကုန်းအဖြစ်တင်ပြပေးထားပါတယ်ရှင
်။ဒီအခုလုံးနေတဲ့ခရီးသွားလုပ်ငန်းကလည်းတဘောအခုဆိုလို့ရှိရင်ဟိုသုံးလေးနှစ်ကြာလာပြီနည်းနည်းအတွေ့အကြုံလည်းပိုရလာပြီဆိုတော့ကွန်မွန်ပီးတဘောသတိထားမိသလောက်ဆိုရင်ဒီခီးသွွားလုပ်ငန်းချင်းပြင်းနဲ့အပါအဝင်ပေါ့နော်ချင်းပြင်းနဲ့ကတော့ကွန်မွန်ပီးတော့အဓိက focus လုပ်နေဒါပေမဲ့တခြားနယ်တွေမှာကောဘာဟိုဒီခီးသွွားလုပ်ငန်းတိုးတက်ဖွံ့ဖြိုးဖို့ဒီထက်ပိုပြီးတော့တခြားဒီထိုင်းတို့ဘာလို့ဆိုရင်ခီးသွွားလုပ်ငန်းနဲ့သူကသူ့ရဲ့နိုင်ငံခြားဝင်ငွေကအများကြီးရတာလေတော်တော်လေးကိုမိကိုအားထားလို့ရတဲ့အနေအထားရှိတယ်ဆိုတော့အဲ့လိုမျိုး level မျိုးထိရောက်ချက်ချင်းရောက်မလာသေးတာမှအဲ့လိုမျိုးအဆင့်ကိုရောက်လာအောင်ဘာတွေလိုအပ်ချက်တွေရှိသလဲဘယ်နေရာတွေကိုကောင်းအောင်လုပ်လဲဘယ်နေရာတွေမှာပြင်လိုက်ရင်တော့ငါတို့ဒီတက်ပို့ပြီးတိုးတက်မှာပဲဆိုတော့အမြင်မျိုးရှိသလားဘလို့အချက်တွေများတွေးမိသလဲ
အော်ဒီလိုဗျဟုတ်ကဲ့ကျွန်တော်တို့ဒီမှာကျွန်တော်တို့နိုင်ငံမှာကပေါ့နော်ဒီခရီးသွားလုပ်ငန်းဆိုင်းဆိုင်ရမှာကအများကြီးအလားအလာရှိတယ်လို့ပြောလို့ရတော့ပေါ့နော်ဒါပေမဲ့လို့ကျွန်တော်တို့မှာကအားနည်းချက်တွေကလည်းအများကြီးရှိတယ်ကျွန်တော်တို့ဒီအဓိကအားဖြင့် transportation ပိုင်းမှာပေါ့နော်တချို့ခရီးတွေကလည်းအမျိုးမျိုးဆိုတချို့ဆိုရင်ကားနဲ့မစီးချင်ပြီးနေလေနဲ့ပဲအချင်းတူတူရင်းနေလေ9ရက်2ရက်5ရက်3ရက်နဲ့သွားချင်တဲ့လူလည်းရှိရတချို့ဆိုကားနဲ့ adventure tour နဲ့သွားချင်တဲ့လူလည်းရှိရဒါမှမဟုတ်အဲ့ဒီမှာခက်ခဲတဲ့ဟာတွေကကျတော့ဒီ hotel ပိုင်းဆိုင်ရာမှာပေါ့နော် service ပိုင်းဆိုင်ရာမှာကျွန်တော်တို့အားနည်းချက်တွေလည်းအများရှိရဒါကြတော့ဒီကျွန်တော်တို့ဒီအတွင်းပိုင်းရပါပေါ့နော်ပြီးတော့နောက်တစ်ခုကျွန်တော်တို့ကလိုအပ်ချက်တွေအများရှိသေးတာကကျွန်တော်တို့ဒီ tourism နဲ့ဆိုင်တဲ့ဝန်ကြီးဌာနတွေရောပြီးတော့ကျွန်တော်တို့ဒီကအပြင်အဆဒီassociation တွေပေါ့เนาะ guy အတင်းအဖွဲ့တွေဆိုင်ရာမှာလဲကျွန်တော်တို့ဒီချက်ပို့ပြီးတော့เนาะ independent ဖြစ်ဖို့လိုပဲပြီးတော့အစိုးရကိုပဲအမြဲတမ်းအားကိုးနေရတဲ့ဟာကြီးကြတော့ကျွန်တော်တို့က tourism ပိုင်းမှာဆိုအဲ့ဒါကြီးဟိုအရန်အားနည်းချက်တွေတွေ့ထိတာပေါ့เนาะကျွန်တော်တို့ဒီမှာဥပမာ tourism ကို promotion လုပ်တဲ့အတင်းအဖွဲ့တွေဆိုရင်လဲဒီဘက်ကဆိုရင်ကျွန်တော်တို့ကတခုတည်းပဲရှိတဲ့ဟာမြန်မာ marketing tourism association ဆိုတာကြီးလဲတခုပဲရှိဒါပေမဲ့ဒီဘက်မှာကြတော့လဲဒီလိုမျိုးအောင်အောင်မြင်မြင်ဖြစ်ဖို့အတွက်ဆိုရင်လည်းကျွန်တော်တို့ဥပမာချင်းပြည်နယ်မှာဆိုရင်ချင်းပြည်နယ်ကို tourism ကို promotion လုပ်တဲ့ဒီကဒီ independent ဖြစ်တဲ့အဖွဲ့အစည်းလိုမျိုးပြီးတော့ရန်ကုန်မှာရန်ကုန်ကို focus လုပ်ပြီးတော့ tourism ဘိုင်းကို promotion လုပ်တဲ့အဖွဲ့အစည်း marketing လုပ်တဲ့အဖွဲ့အစည်းအဲ့လိုမျိုးပေါ့နော်တခြားအသေးစားလေးတွေနဲ့ကို promotion လုပ်နေတဲ့ဒီလိုမျိုး independent ဖြစ်တဲ့အဖွဲ့အစည်းတွေအများကြီးပ ဖြစ်ဖို့လိုပါသေးတယ်ပေါ့နော်ဒီဘက်ကကျွန်တော်လေ့လာတော့ဆရာဆိုရင်ဟိုဘက်ကကျွန်တော်ထိုင်းတော့ဘက်ကိုပြန်ကြည့်မယ်ဆိုရင်လည်းပြီးတော့ကျွန်တော်တို့မှာကလည်းအနည်းချက်တွေကပါလဲဆိုတော့ product ပိုင်းဆိုင်ရာမှာပေါ့နော် service ကိုဘယ်လိုပေးရမလဲပြီးတော့ဘယ်လို creative လုပ်ပြီးတော့ကျွန်တော်တို့ service ပေးရမလဲပြီးတော့ local income ကိုကျွန်တော်တို့ဘယ်လို total အောင်လုပ်မလဲဆိုတဲ့ပုံမှာအများကြီးကျွန်တော်လုပ်ဖို့လိုပါသေးတယ်ဟုတ်
ဟုတ်ကဲ့ခုအမေရိကန်နိုင်ငံကလည်းဒီဝိုင်းစီလီအစီအစဉ်နဲ့သမရဝါမာကလုပ်ပေးတဲ့အစီအစဉ်နဲ့ဒီမှာလာရောက်လေ့လာခွင့်ရတယ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပဲဟောပေါ့အမြင်ကျအောင်အတွေ့အကြုံများအောင်လေ့လာခွင့်အမေရိကန်နိုင်ငံရဲ့အခြေအနေတွေလေ့လာခွင့်ရတယ်ဆိုတော့ဒီခီးစဉ်ကကိုမွန်ပီးရဲ့ဒီခီးသွားလုပ်ငန်းဘယ်လောက်များအထောက်အကူပြုမယ်လို့ထင်တယ်လဲအကျိုးရှိသလား
ဟုတ်ကဲ့အကျိုးအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာတိုးတက်ပြီးတဲ့နိုင်ငံဆိုတော့လေတိုးတက်ပြီးကြတဲ့နိုင်ငံတွေမှာကျွန်တော်ဆိုစင်လုပ်ငန်းပိုင်းဆိုင်ရာဘယ်လိုအလုပ်လုပ်ပေးတယ်လို့ပေါ့နော်ဥပမာဆိုရင်ကျွန်တော်ကအိုကလာဟိုမာစတိတ်ကဒီသူတို့ရဲ့အစိုးရပေါ့နော်ဒီပြည်နယ်အစိုးရရဲ့ Tourism Department မှာလည်းကျွန်တော်အလုပ်လုပ်အောင်ပေါ့2ရက်3ရက်လောက်ပေါ့နော်အဲ့မှာအလုပ်တင်ပုံစံနဲ့ကျွန်တော်ဝင်လုပ်လို့ရတယ်ပြီးတော့ကျွန်တော်ဒီဘက်ကအိုကလာဟိုမာမှာရှိနေတဲ့ဒီ Chickasawဒီလူနေစုပေါ့เนาะချီကစောလူမျိုး American Native တွေရဲ့သူတို့ဒီ tourism ပိုင်းဆိုင်ရာ business ဘယ်လိုလုပ်တယ်လဲဒီဘွားဘယ်လိုလောက်ကင်ကြတယ်လဲသူတို့ရဲ့ culture နဲ့ရင်းနှီးမှုတွေကိုကျွန်တော်တို့ promotion လုပ်တယ်လဲအဲ့လိုမျိုးပေါ့เนาะပြီးတော့အဲ့ဒါကြီးကျွန်တော်အားကြီးနေတာခဲ့ရတော့ကျွန်တော်တို့ဒီမှာကျွန်တော်ဒီမြန်မာနိုင်ငံမှာပြန်လဲပြီးတော့အထောက်ချလို့ရမယ်ဟာတွေတော့အများကြီးရှိရပေါ့เนาะဒါပေမဲ့တစ်ဖက်ကပြန်ချင်းစားကြည့်ပြန်ဒီရင်လဲကျွန်တော်တို့မှာကလည်းအဲ့လိုမျိုးဖြစ်ဖို့အတွက် infrastructure တွေလိုသေးတယ်ပြီးတော့ကျွန်တော်တို့ဒီ skill soft skill ပိုင်းဆိုင်ရာမှာအများကြီးဟိုကျွန်တော်တို့စူးစမ်းရအောင်ပါဗောနော်ဒါပေမဲ့ဒီဘက်ကကျွန်တော်လာတဲ့ဒီ American ခီးစင်မှာကျတော့ကျွန်တော်တို့အများကြီးသူတို့ဘာတွေလုပ်တယ်လဲပြီးတော့သူတို့ရုံးမှာဘာတွေ chipset system တွေသုံးတယ်လဲဘယ်လို marketing လုပ်တယ်လဲဘယ်လို promotion လုပ်တယ်လဲဆိုတာဟဲ့ကစားသူတို့ကပွန့်ပွန့်လင်းလင်းပြောတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီ teaching နဲ့စိတ်တွေလည်းအများကြီးပေါ်လာတာပေါ့လားပြီးတော့ကျွန်တော်တို့ကိုလည်းအားပေးတာပေါ့နော်အားကောင်းတယ်ကောင်းတယ်ဆိုပြီးမှအားပေးတဲ့ခါကျတော့ကိုယ်တို့လည်းကျွန်တော်တို့သူတို့ဆရာနဲ့အများကြီးတင်ယူလေးလာခွင့်ရပါတယ်ဟုတ
်ကွန်မွန်ပြီးဆိုတော့နောက်ဟိုတခြားလူငယ်တွေကွန်မွန်ပြီးတို့လိုမျိုးတခြားလူငယ်တွေလည်းဟိုဒီလိုမျိုးအခွင့်အရေးတွေရအောင်ကိုမွန်ပြီးဒီအစီအစဉ်မှာဘလို့ပါခဲ့တယ်ဆိုတာလေးကိုအချင်းချင်းပြောပြလို့ရမလားဘလို့လျှောက်ခဲ့တယ်အဲ့တော့ဒီအစီအစဉ်ကိုဒီဝိုင်းစီလီအစီအစဉ်ကိုဘလို့ကြားတယ်ဘလို့လျှောက်တယ်ဘလို့အရွေးခံရတယ်ဆိုတာလေးကိုလေဟိုကြံတဲ့လူတွေလည်းလျှောက်ချင်လျှောက်လို့လွယ်အောင်သူတို့လည်းကြားဘူးတယ်သိဘူးတယ်ဆိုလို့ရှိရင်လျှောက်လို့ရအောင်အချင်းချင်းလေးပြောပြလို့ရမလားဗျ
ဟုတ်ကဲ့ရပါတယ်ဟုတ်ကျွန်တော်ကလေဒီအိုဘားမားအရင်တစ်ခေါက်တုန်းကလာခဲ့တုန်းကကျွန်တော်ကယုံကလည်းအစ်စ်ကပြန်စနေတဲ့အချိန်ကျွန်တော်တော့သွားခြင်းဒါပေမဲ့ယုံအလုံးနဲ့ဆိုင်ဆိုတော့သွားလည်းမသွားနိုင်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်အင်တာနက်သုံးနေတဲ့အချိန်ကျရင်ကျွန်တော်အင်တာနက်ရဲ့ Facebook နဲ့သုံးနေပြီးရောကျွန်တော်တို့ကဒီ American Embassy ရဲ့ Internet တန်ယုံမှာရှိတဲ့ website တွေကိုလည်းအများဝင်ကြည့်ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီ Facebook မှာဆို page တွေကိုပေါ့နော် like လုပ်ပေးမှာအဲ့ဒီ like လုပ်ပေးတဲ့အချိန်ကျတော့ information တွေဟိုအမြဲတမ်းကို Facebook ပေါ်မှာအမြဲတမ်းတက်လာတဲ့ခါကျတော့အဲ့ဒီ website program ကိုတည်တာပေါ့နော်ပြီးတော့ဒါပေမဲ့ပထမအဦးဆုံးတည်တာကတော့ဒီနိုင်ငံရေးနဲ့ဆိုင်တဲ့ဟာပေါ့နော်ဒီ capacity building နဲ့ဆိုင်တဲ့ဟာတွေပဲတွေ့ရတဲ့ခါကျတော့ကိုယ်တွေလည်းတခါဟိုကိုယ်နဲ့ဆိုင်တဲ့ဟာတွေပဲကိုရွေးချင်တာပေါ့နော်အဲ့တော့ဆိုတော့ကျွန်တော်ဒီ entrepreneurship နဲ့ဆိုင်တဲ့ economic empowerment ကဒီကျွန်တော်တွေ့လိုက်တဲ့ခါကျတော့ကျွန်တော် email ကနေလေတငယ်ချင်း accounting စီကနေ forward လုပ်တာရတယ်ပြီးတော့ကျွန်တော်ဒီ embassy ကမှလည်း register ကျွန်တော် member ဝင်ဖြစ်တာပေါ့เนาะဒီ free member ဆိုတော့လေအဲ့မှာကျွန်တော် register လုပ်တယ်အဲ့ဒီမှာပဲကျွန်တော်ဝင်လျှောက်ဖြစ်တာပေါ့เนาะဒါပေမဲ့အဲ့ဒါဘာဖြစ်လို့ဝင်လျှောက်တာလဲအဲ့ဒါ economic နဲ့ sign နဲ့ဟာဆိုကျွန်တော်စိတ်ဝင်စားတဲ့အရာလေးပေါ့เนาะအဲ့မှာဆိုရင်ကျွန်တော်တို့ဒီ economic လည်းရှိတယ် civic engagement လည်းရှိတယ်အမျိုးမျိုးရှိတာပေါ့နော်အဲ့ဒါမှာကိုကြိုက်တာလည်းဟာဒီရွေးပြီးမှကိုကဝင်လျှောက်တာပေါ့နော်အဲပြီးတော့သူတို့ဒီကြတော့ interview အစားလေး application တွေအများကြီး form ဖြည့်ရတာပေါ့နော်ဒီမှာရှိရဲ့ American ကဒီဟိုပညာရေးစနစ်ပုံစံအတိုင်းကိုလည်းပါစိတ်ဝင်စားတဲ့အကြောင်းရင်းလည်းရေးရတယ်ပြီးတော့ကိုရဲ့နောက်ခံ background အကြောင်းရင်းလည်းရေးရတယ်ပြီးတော့အနာဂတ်မှာပါ dream ရှိရဲ့ပေါ့နော်အဲ့ဒါတွေကစားအသေးစိတ်ကစားရေးရတယ်အဲ့လိုမျိုးတော့ဒီလိုပဲတော့ဝင်လျှောက်ဖြစ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာ economic နဲ့ economic empowerment နဲ့ဆိုင်တဲ့ဟာက empowerment နဲ့ဆိုင်တဲ့ဟာလူ9ယောက်အရွေးခံရတာပေါ့နော
်ပတ်စံစီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့တူတာဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ရအောင်ကိုအောင်နဲ့ဒူမဆုမုံကကူညီတင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်အစီအစဉ်မှာတော့ကျွန်စနစ်တိုက်ဖျက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးကြတဲ့အကြောင်းနဲ့ဆက်လိုက်ရအောင်လားမဆွမွန်ရေး1862ခုနှစ်ဇွန်လ9ရက်နေ့မှာအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကကျွန်ကုန်ကူးမှုတိုက်ဖျက်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီစာချုပ်အရဆိုရင်တော့အတ္တလန္တိတ်သမုဒ္ဒရာထဲမှာရွက်လွင့်သွားလာနေတဲ့ကုန်တယ်လှေတွေကိုဒီနှစ်နိုင်ငံကတာဝန်ရှိသူတွေကတက်ရောက်ရှာဖွေခွင့်အပြန်အလှန်ပေးအပ်ထားပါတယ်။ဒါအပြင်ဆီယာရာလီယွန်အာဖရိကတောင်ဘက်ဆွန်းက Good Hope အငူနဲ့နယူးယောက်မှာနိုင်ငံတကာတရားရုံးတွေဖွင့်မှုကိုလည်းစာချုပ်ထဲမှာသဘောတူထားခဲ့ပါရယ်ဗျာ
။အမေရိကန်ပြည်တွင်းစစ်ကာလအတွင်းအင်္ဂလိုအမေရိကန်စာချုပ်နဲ့တောင်ပိုင်းစိတ်ကမ်းတွေကိုပိတ်ဆို့ထားခဲ့တာကြောင့်တောင်အာဖရိကကနေကျွန်းကုန်ကူးမှုက1864ခုနှစ်မှာအဆုံးသတ်ခဲ့ပါတယ်တဲ့ကိုအောင်ကြီး။ဒီ1865ခုနှစ်မှာကြတော့အမေရိကန်မြောက်ပိုင်းက Union တပ်တွေစီမှာတောင်ပိုင်းတပ်တွေကနေလက်နက်ချခဲ့ပြီးမှတော့အမေရိကန်ပြည်ထောင်စုအတွင်းမှာဒီကျွန်းအယောင်းဝယ်စနစ်ကတရားဝင်ချုပ်ငိမ့်သွားခဲ့ပါတယ်ရှင်
။အခုတခါတင်ပြကျင်နာကတော့ BNN စစ်ပွဲထဲမှာအမေရိကန်ဘလို့ပါဝင်လာတယ်လဲဆိုတဲ့အကြောင်းပါ။အမေရိကန်သမ္မတ Lyndon Johnson ဟာ Communist ပြည်ရဲ့ကောင်းပျောက်ကြားသဘုံတွေကိုအမေရိကန်မြေပြင်တပ်တွေနဲ့ထိုးစစ်ဆင်တိုက်ခိုက်ဖို့အမိန်ပေးခဲ့တယ်လို့အမေရိကန်နိုင်ငံဂျာယီဌာနက1965ခုနှစ်ဇွန်လ6ရက်နေ့မှာကြေညာပါတယ်။ဗီယက်နမ်မှာရှိတဲ့အမေရိကန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝီလီယမ်ဝက်စ်မိုလန်ကိုသမ္မတဂျွန်ဆန်ကအခုလိုအမိန်ပေးခဲ့တာပါ။ဒီလိုဆုံးဖြတ်ချက်ကြောင့်အမေရိကန်ဟာဗီယက်နမ်စစ်ပွဲထဲမှာထဲထဲဝင်ဝင်ပါဝင်ခဲ့ပါတယ
်။အဲ့ဒီမတိုင်ခင်တုန်းကတော့ဗီယက်နမ်မှာရှိတဲ့အမေရိကန်အကြံပေးတွေအနေနဲ့ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်သာရှိတာပါ။အမေရိကန်အနေနဲ့နီးနာပုံစံပြောင်းမိမဲ့လေတောင်ဗီယက်နမ်တပ်ဖွဲ့ဝင်တွေကိုတင်နှံပေးတာနောက်အချက်အချာကြတဲ့လေတဲ့အခြေစိုက်စခန်းတွေဆက်သွယ်ရေးဌာနတွေကိုကာကွယ်တာတွေကိုသာလှုပ်ဆောင်ပေးခဲ့တာပါရှင
်အမေရိကန်နိုင်ငံသားရေးဌာနကတော့ဒီချမှတ်လိုက်တဲ့မူဝါဒသစ်ဟာတောင်ဗီယက်နမ်တပ်ဖွဲ့တွေရဲ့ခုခံစစ်ကိုအထောက်အကူပြုဖို့သာဖြစ်တယ်လို့ဆိုပါရယ်ဗျဒါပေမဲ့ဒီကြေညာချက်မှာတော့တင်လျော်တဲ့တောင်ဗီယက်နမ်တပ်ဖွဲ့စစ်ဖက်ရာရှိတွေကတောင်းဆိုမှသာဆိုပြီးဖော်ပြပါရယ်ဒီမူဝါဒသစ်ချမှတ်ပြီး၄နှစ်အတွင်းမှာဗီယက်နမ်မှာရှိတဲ့အမေရိကန်အကြံပေး2000ခွဲကနေတပ်ဖွဲ့ဝင်ဦးရေ 5,000 လောက်အထိတိုးလာပါတယ်ဗျ
။ဟုတ်ပါတယ်ကိုအောင်ရေ 1980 ခုနှစ်ကျော်ကာလတွေအထိဒီဗီယက်နမ်စစ်ပွဲကဆက်ဖြစ်ခဲ့ပါတယ်။အမေရိကန်ကတော့1983ခုနှစ်မှာဒီစစ်ပွဲအတွင်းမှာပါဝင်မှုကိုအဆုံးသတ်ခဲ့ပါတယ်။ဒါပေမဲ့လည်းတောင်နဲ့ကွန်မြူနစ်မြောက်ဗီယက်နမ်အကြားစစ်ပွဲတွေကဆက်ပြီးတော့ဖြစ်နေခဲ့ပြီးတော့1985ခုနှစ်မှာတော့မြောက်ဗီယက်နမ်တပ်ဖွဲ့တွေအောင်နိုင်ခဲ့ပါတယ်ရှင်
။ဒီတစ်ခါတော့အမေရိကန်သမိုင်းမှာရှိခဲ့တဲ့အသားအရောင်ခွဲခြားမှုအကြောင်းကိုတင်ပြလိုပါရယ်ဗျာ။1963ခုနှစ်ဇွန်လ17ရက်နေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အဲလဘားမားပြည်နယ်မှာတနိုင်ငံလုံးသတိထားစောင့်ကြည့်ခဲ့ရတဲ့အသားအရောင်ခွဲခြားမှုကြောင့်အငင်းပွားစရာကိစ္စရပ်တစ်ခုအဆုံးသတ်ခဲ့ပါရယ်။အဲလဘားမားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ဂျ်ဝေါ်လစ်ဟာတက်စကူလူးဆာမြို့မှာရှိတဲ့တက်ကူကျောင်းရုံးရဲ့အဝင်ဝါးနားမှာရပ်နေခဲ့ပါရယ်။ဒါလို့ရပ်နေတာဟာလူပြူတွေရဲ့ကျောင်းမှာလူမဲနှစ်ယောက်ကိုတက်ရောက်ဖို့ခွင့်ပြုခဲ့တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကြောင်းပြသတာပါ
။ဒီတက်ကူမှာအသားအရောင်ခွဲခြားမှုအဆုံးသတ်ဖို့အမိန့်ထုတ်ပြန်ခဲ့တဲ့ပြည်ထောင်စုတရားသူကြီးကတရားရုံးရဲ့ဒီဆုံးဖြတ်ချက်အပေါ်မှာမနာခံတာဒါမှမဟုတ်စန့်ကျင်တာဆိုရင်အုပ်ချုပ်ရေးမှူး Wallace အနေနဲ့အဖမ်းဆီးခံရမယ်ဆိုပြီးတော့သတိပေးပါတယ်ဒီလိုမျိုးအခြေအနေတွေကြောင့်မို့လို့သမ္မတ Joseph Kennedy ကအဲလာဘားမားပြည်နယ်ကိုအရန်တပ်ဖွဲ့တွေစစ်လွတ်ပြီးတော့ပြည်ထောင်စုရဲ့ထိန်းချုပ်မှုအောက်မှာထားဖို့ကိုလည်းအမိန့်ထုတ်ပြန်ခဲ့ရပါသေးတယ်ရှင
်အဲ့ဒီနောက်အရန်တပ်ဖွဲ့အကြီးအကဲကလူမဲចောင်းသားတွေကိုចောင်းထဲဝင်နိုင်ဖို့သူ့နေရာကနေဖယ်ပေးဖို့အုပ်ချုပ်ရေးမှူး Wallace ကိုယင်ကျေးစွာပြောဆိုခဲ့ပါတယ်ပထမပိုင်းမှာတော့နေရာကနေဖယ်ပေးဖို့ညှဉ်းဆန်နေပေမဲ့နောက်ပိုင်းမှာတော့အုပ်ချုပ်ရေးမှူးကဖယ်ပေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းနှစ်တွေမှာတော့ Mr. George Wallace ဟာ American ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာအကြိမ်တော်တော်များများဝင်ရောက်အရွေးခံဖို့ကြိုးစားခဲ့ပါတယ်။ဒါလို့အရွေးချယ်ခံဖို့ဆောင်ရွက်ခဲ့တဲ့သူ့လူရဲ့ပေါ်ထောက်ခံသူတွေကတော့သူဟာရှေးရိုးဝါဒီ Conservative တွေရဲ့အယူအဆကိုဆွဲကင်သူဖြစ်တယ်လို့ဆိုပြီးသူ့ကိုစန့်ကျင်သူတွေကတော့ Mr. Wallace ဟာအသားအရောင်ကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံသူတယောက်ဖြစ်တယ်လို့ပြောပါရယ်
။နောက်ပိုင်းမှာတော့သူဟာအသားအရောင်ခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုပြောင်းလဲခဲ့ပြီးတော့အဲလာဘားမားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနေရာပြန်ပြီးတော့အရွေးခံရဖို့ African American တွေရဲ့မဲကိုရယူနိုင်မှုသူစ조사ခဲ့ပါရယ်။ George Wallace ဟာလုံခြံခံရမှုတစ်ခုကနဲ့လွတ်မြောက်ခဲ့ပြီးတဲ့နောက်အသက်89နှစ်အရွယ်1998ခုနှစ်မှာတော့ကွယ်လွန်သွားခဲ့ပါတယ်ရှင်
ဒီတခါတော့ Henry Comstock ဆိုသူက1859ခုနှစ်ဇွန်လ17ရက်နေ့မှာငွေတက်ထုရှာတွေ့ခဲ့တယ်ဆိုတဲ့အကြောင်းပါ American နောက်ပိုင်းမှာရှိတဲ့ Nevada ပြည်နယ်မှာဖြစ်ပါတယ်
။ Well I dreamed a dream the other night when everything was still. I dreamed that I was carrying my long time down a hill. My feet slipped out and I fell down. Oh how it jarred my liver. I watched my long time till I saw it fetched up in the river.
အဲ့လိုငွေတွေကိုရှာတွေ့တယ်ဆိုတဲ့သတင်းကြောင့်ထောင်နဲ့ချီတဲ့မိုင်းလို့သမားတွေတက်ထုရှာဖွေသူတွေဟာ Nevada ပြည်နယ်ကိုရောက်ရှိလာပါတယ်။Mr. Comstock ကဒီငွေတက်ထုလာတွေကိုရှာတွေ့သူဖြစ်တာကြောင့်အဲ့ဒီနေရာတွေကိုသူ့နာမည်လဲပေးခဲ့ပါတယ်ငွေတက်ထုတူးဖော်တဲ့မိုင်းလုပ်ငန်းခွင်နားမှာ Virginia မြို့ကိုလည်းတည်ခဲ့ပြီးရွှေပြောင်းချေချနေသူတွေတစားတစားများလာတာကြောင့်ဟိုတယ်တွေအလှပြင်ဆိုင်တွေအပြင်ကားစက်ယုံတွေတောင်တည်ဆောက်လာပါတယ
်အဲ့ဒီလိုမျိုးတစားတစားစီကားလာတဲ့အဲ့ဒီနေရာကို Henry Comstock ဟာဒေါ်လာ1,000နဲ့ရောင်းချခဲ့ပြီးတော့အဲ့ဒီလိုဝယ်ခဲ့တဲ့သူကတော့နောက်ပိုင်းမှာတန်းကျွယ်တထေဖြစ်လာပါတယ်မစ္စတာကွန်စတော့ကဲငွေတက်ထုတွင်ရှာတွေ့ခဲ့တဲ့နေရာပတ်လည်ကတောင်ကုန်းတွေကိုတူးဖော်ရမှာတော့ဒေါ်လာတန်း500ကျော်တန်ဖိုးရှိတဲ့ငွေနဲ့ရွှေတွေကိုလည်းတူးဖော်ရရှိခဲ့ပါတယ
်အမေရိကန်ပြည်တွင်းစဉ်ကာလအတွင်း1864ခုနှစ်မှာပြည်နယ်တစ်ခုဖြစ်လာတဲ့နီဗာဒါမှာလာရောက်အခြေချနေထိုင်သူတွေခက်ကြဲကြဲသာရှိခဲ့တာပါအမေရိကန်မြောက်ပိုင်းယူနီယံတပ်တွေဟာစစ်စေးရေးအတွက်သုံးဆွဲဖို့ငွေနဲ့ရွှေတွေလိုအပ်နေတာဟာလေနီဗာဒါအနေနဲ့ပြည်နယ်တစ်ခုဖြစ်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်
။ငွေရောင်ပြည်နယ်လို့လည်းခေါ်ကြတဲ့နီဗာဒါပြည်နယ်ကိုအခုခါမှာတော့လောင်းကစားမြို့တော်လို့လူသိကြတဲ့ Las Vegas မြို့ရဲ့ရှိတဲ့နေရာပြည်နယ်အဖြစ်နဲ့လည်းလူတော်တော်များများကသိထားကြပါတယ်ရှင်
။ကဲအခုနောက်ဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့အမေရိကန်အလံကြောင်းပါ1989ခုနှစ်ဇွန်လ14ရက်နေ့အမေရိကန်ပြည်ထောင်စုဆိုပြီးဖြစ်မလာသေးခင်အချိန်က Continental လွှတ်တော်ကနေအမေရိကန်အလံပုံစံကိုအတည်ပြုခဲ့ပါတယ်
။အဲ့ဒီအလံမှာအဖြူနဲ့အနီရောင်ကန့်လန့်ဖြတ်အစင်ကြား73ခုပါဝင်ပြီးတော့အလံရဲ့ညာဘက်တောင်ကအပြာကွက်ထဲမှာအဖြူရောင်ကျဲက73လုံးပါဝင်ပါတယ်။ဘာကြောင့်အခုလိုပုံစံကိုလွှတ်တော်ကနေပြီးတော့အတီးပြုတ်သုံးဆွဲခဲ့တယ်လဲဆိုတဲ့မှတ်တမ်းကိုတော့မတွေ့ရပါဘူး။ဒါပေမဲ့လည်း George Washington ရဲ့စာထဲမှာတော့ဘာကြောင့်ရွေးချယ်ခဲ့တယ်လဲဆိုတာကိုအခုလိုတွေ့ရပါတယ်
။ We take the stars from heaven, the red from our mother country.
ကျွန်တော်တို့ကကောင်းကင်ကကျယ်ကိုယူပါတယ်။နောက်မိခင်မျိုးအနီရောင်ကိုအဖြူရောင်နေနဲ့ခွဲထားလိုက်ပါတယ်။အဖြူရောင်လိုင်းတွေဟာအနာဂတ်မှာလွတ်လပ်ခြင်းဆိုတာကိုဖော်ပြနေတယ်လို့ဆိုပါတယ်။အမေရိကန်အလံဟာကမ္ဘာပေါ်ကတက်တန်းအကြဆုံးသုံးဆွဲနေတဲ့အလံတွေထဲမှာပါဝင်ပါတယ်။အင်္ဂလန်၊ဩစတြေးလျ၊ဒန်မတ်၊ဒန်နီသာလန်နဲ့ဆွစ်ဇာလန်နိုင်ငံအလံတွေကတော့ပိုပြီးတော့တက်တန်းကြပါရယ်
။ဒီလွတ်တော်ကအလံကိုအတီးပြုတ်ပြီးတော့ပြားထန်းခဲ့တဲ့ဂျွန်လ14ရက်နေ့ကိုတော့အမေရိကန်ပြည်ထောင်စုမှာအလံနေ့အဖြစ်နဲ့သတ်မှတ်ထားပါတယ်ရှင်။
ဒါဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOE ကိုဖုန်းနဲ့ဆက်သွယ်လို့ရဆိုရင်တော့0123923555လေးကိုခေါ်ယူဆက်သွယ်နိုင်ကြပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ဗြိတိန်နိုင်ငံသမိုင်းမှာအရေးကြီးဆုံးပညာစာတမ်းတစ်ခုဒီကနေ့မှနှစ်ပေါင်း800ပြည့်မြောက်ခဲ့ပါပြီဒီစာတမ်းကိုအစိုးရနဲ့လွတ်လပ်မှုတို့ရဲ့အခြေခံအဖြစ်ဒီအမေရိကန်ပြည်ထောင်စုမှလည်းအသိအမှတ်ပြုပြီးအထိမ့်အမှတ်ကျင်းပပါရယ်1215ခုနှစ်ဇွန်လ15ရက်နေ့ကလန်ဒန်မြို့သိမ့်မြင့်နဘေးမှာအင်္ဂလန်ပြည်ရှင်ဂျွန်ဟာပုံကံနေတဲ့သံဃောင်းမျိုးတွေနဲ့ညီညာရေးရရှိဖို့အတွက်မက်ဂနာကာတာလို့ခေါ်တဲ့လွတ်လပ်ခွင့်ဆိုင်ရာမဟာစာတမ်းကိုလက်ခံပြီးတော်ဝင်တစိ့ခန့်နှိပ်ပေးလိုက်ရပါတယ်။လွှမ်းခြုံပြောရမယ်ဆိုရင်တော့ဂျွန်ဟာရက်ဆက်ကြံ့ကြုတ်တဲ့သဲဥဆံပိုင်းတစ်ပါးဖြစ်ပါတယ်။အခွန်တွေအဆံပတန်ကောက်တယ်၊သူရှိကဘရင်တွေထက်ပိုကောက်တယ်၊အခွန်မဆောင်နိုင်တဲ့သူတွေရဲ့သားတွေကိုတစားကန်ဖမ်းထားတယ်သစ္စာမခံဘူးလို့သံသယရှိရင်မစစ်ဆေးပဲကွမြတ်တယ်ခရိယန်ကျောင်းတော်ရဲ့အရေးကိစ္စတွေမှာဝင်ဆွတ်တဲ့အတွက်သာသနာကပကျင်ခံခဲ့ရပါတယ် ပုံငန်းထကြွမှုနဲ့တကယ်ရင်ဆိုင်လာရတော့ဘာမှမတတ်နိုင်တော့တဲ့အဆုံး John ဟာပုံငန်းသူတွေရဲ့မကျေနပ်ချက်63ချက်ကိုလိုက်လျောပြီးအဲ့ဒီအချိန်ကစလို့နိုင်ငံရဲ့တရားဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့ကတိပေးခဲ့ရပါတယ်။နောင်လာမယ့်ဘရင်အဆက်ဆက်လည်းလိုက်နာရပါစေမယ်လို့အာမခံခဲ့ပါတယ်။မြစ်ချင်းပရိသေခိရဲ့မြင်းငါကဥပဒေအမွေဆက်ခံရေးဥပဒေတို့လိုအဲ့ဒီတုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေအများအပြားဟာအခုအခါအကျုံးမဝင်တော့ပါဘူး။ဒါပေမဲ့လို့နိုင်ငံတော်အကြီးအကဲဆိုတာတရားဥပဒေစိုးမိုးရေးကိုလိုက်နာရမယ်မိသူမဆိုးပြစ်မှုတစ်ခုခုနဲ့ဆွဆွဲခံရရင်တရားမျှတတဲ့ရုံတင်စစ်ဆေးခြင်းခံယူခွင့်ရှိစေရမယ်စတဲ့အနှစ်သာရတွေကြောင့်မက်ဂရာကတာဟာလွတ်လပ်မှုပုဂ္ဂိုလ်ရေးလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးမှုတို့ရဲ့ပြယုတ်တရားအဖြစ်ကဘာတလွှားရပ်တည်လာခဲ့ပါတယ်အဲဒီနောက်နှစ်ပေါင်း400ခန့်အကြာနေသစ်ထူထောင်လိုတဲ့အင်္ဂလိပ်တွေအမေရိကတိုက်ကိုထွက်လာကြတော့မက်ဂနာကာတာကပြတ်ထန်းထားတဲ့ရပိုင်ခွင့်လွတ်လပ်ခွင့်တွေအတိုင်းအမှတ်ခံထားတဲ့ဘရင်အမိန့်စာချုပ်တွေကိုလည်းတဘာတည်းယူဆောင်လာခဲ့ကြပါတယ်။နောက်အမေရိကန်ကိုလိုနီတွေလွတ်လပ်ရေးအတွက်ဗြိတိရှ်ရိုးကိုတိုက်တော့သူတို့မသိတဲ့အခွင့်အရေးတွေအတွက်တိုက်ခဲ့တာမဟုတ်ပဲအခုအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအခြေခံထားတဲ့ပိုင်ခွင့်တွေလွတ်လပ်ခွင့်တွေအတွက်တိုက်ခဲ့ကြတာပဲဖြစ်ပါတယ်မက်ဂနာကာတာဟာလွတ်လပ်ခွင့်ရဲ့အရေးကြီးတဲ့သင်္ကေတတရားအဖြစ်ယနေ့တိုင်ရပ်တည်နေစေပါအာဏာပြနိုင်ထက်စီးနင်းမှုအောက်ကလူတူးချင်းစီရဲ့လွတ်မြောက်ခွင့်ဘရင်အပါအဝင်မြေသူတူတယောက်မှတရားဥပဒေအထက်တွင်မရှိစေရဆိုတဲ့အယူဆတွေရဲ့အခြေခံအုတ်မြစ်လည်းဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့ရတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အသံကအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီအထိဇက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးမှာပါ
ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အရင်အမေရိကန်သမ္မတဟောင်းနေရဲ့သားနဲ့ညီဖြစ်သူဂျက်ဘုရှာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းတင်းနယ်လာနေကတရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်သူဟာ Republican Party ရဲ့သမ္မတလောင်းနေတဲ့က17ဦးမြောက်အဖြစ်ဝင်ရောက်လာတာဖြစ်ပေမဲ့သူ့ပါတီဘက်ကနောက်ထပ်ပါဝင်ရှင်ပြိုင်မဲ့သူတွေရှိလာနိုင်တယ်လို့ဆိုပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးအီရန်နိုင်ငံနဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေအကြားနောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇွန်လ30ရက်နေ့မှာသဘောတူညီချက်ရနိုင်မယ်လို့သူ့အနေနဲ့ယုံကြည်မှုရှိတဲ့အကြောင်းရုရှားထိပ်တန်းအရာရှိတူကပြောကြားလိုက်ပါတယ်သတ်မှတ်ရမတိုင်ခင်သဘောတူညီမှုရရှိဖို့လုံးဝဖြစ်နိုင်တဲ့အကြောင်းဒီလိုဆွေးနွေးမှုရသတ်မှတ်ရကာလနောက်ထပ်တိုးစရာလိုချင်မှလိုမယ့်အကြောင်းရုရှားဒုတိယနိုင်ငံရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဖရော့ကပြောတာကိုကပြီးတော့ရုရှားနိုင်ငံအခြေစိုက်တက်စတဲ့မှာရေးသားဖော်ပြထားပါတယ်။အင်္ဂလန်နိုင်ငံမှာဥပဒေနဲ့ပြည်သူလူအခွင့်အရေးတွေရဲ့အစအဦးဖြစ်တဲ့မက်ဂနာကာတာခေါ်ဘရင်အာဏာကိုထိန်းချုပ်ပေးခဲ့တဲ့စာချုပ်ရဲ့နှစ်၈၀၀ပြည့်အထိမ်းအမှတ်အနေနဲ့အလစ်ဇဘက်ဘီမာကြီးနဲ့အတူဗြိတိန်ကောင်းဆောင်တွေဟာသိမ့်မြစ်ကန်နဘေးမှာတွေ့ဆုံခဲ့ကြပါတယ်။အဲ့ဒီအထိမ်းအမှတ်ပွဲကိုအင်္ဂလန်တောင်ပိုင်းကရန်နီမစ်မြို့မှာပြုလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီမြို့မှာ1215ခုနှစ်ဇွန်လ15ရက်ကအင်္ဂလိပ်ဘုရင်ဂျွန်ဟာစာချုပ်ကိုလက်မှတ်ထိုးပြီးပါလီမန်ဒီမိုကရေစီဖြစ်လာနိုင်ရေးအတွက်လန့်ခင်းပေးလိုက်တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒါဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြုစုတဲ့နေရာမှာနမူနာတစ်ခုဖြစ်လာခဲ့ပါတယ်။ဆူဒန်သမ္မတအိုမာဘရှာအယ်အဆာဟာစပရီတိုရီယာမှာရှိတဲ့တရားဥပဒေကသူ့အပေါ်ရာဇဝတ်မှုတွေနဲ့လူမျိုးလုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ဖမ်းဆီးတင်မတင်ဆုံးဖြတ်ချေချနိုင်တဲ့အထီးတန့်ပြည့်တွင်မှရှိနေဖို့အမိန့်ပေးတာကိုအာခံပြီးတော့တောင်အာဖရိကကနေသူ့နိုင်ငံကိုတင်းလာနေကလေကြောင်းခီးနဲ့ပြန်သွားခဲ့ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းနိုင်ကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကဦးဆမ်မိုဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.